Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်ဩဂုတ်လ10ရက်တနင်္လာနေ့ညဘက် VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်တန်လှန့်နေပါပြီကျွန်တော်အောင်မဒီညပိုင်းစီစဉ်လေးကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ပါကစ္စတန်နိုင်ငံမှာဒီကနေ့ဆောင်းဝိုင်းဘုံပေါက်ကွဲမှုကြောင့်ရှင်းနေအများစုပါဝင်အနည်းဆုံးလူ60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရသွားပါတယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲမှာအမေရိကန်ပြည်ထောင်စုကရွှေတံဆိပ်3ခုပါဝင်စုစုပေါင်းစု12ခုရပြီးစုရရှိမှုအများဆုံးနဲ့ဦးဆောင်နေပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူတွင်းနဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီခင်ဗျာ။ဒီကနေ့သောတာရှင်တွေအတွက်နောက်ဆုံးနားဆင်ရမယ့်ဒီသတင်းတွေမှာတော့
ကျန်ပြည်နယ်နဲ့ရှမ်းပြည်နယ်ပိုင်းဒေသတွေဖြစ်ကတ်တကတ်မှုရဆဲရေးဒုသားပြန်တဲ့တမျက်ရင်နဲ့ပြည်တွင်းငင်းငင်းရေးတရားဥပဒေစိုးမိုးရေးနဲ့ပြည်ငင်းရေးကြံရေး21ရာစုပြင်လုံးကျင်းပရေး
နိုင်ငံတော်အတိုင်းအမြံပုံကုန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ဘာရီဆွေးနွေးခဲ့လဲဆိုတာကိုသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးပြောကြားသွားတာပါ။ဒါအပြင်ဒီကနေ့ဟာသမိုင်းဝင်ရှစ်လေးလုံးရေးတော်ပုံ28နှစ်ပြည့်မြောက်ပြီဖြစ်တာကြောင့်မြန်မာနိုင်ငံတော်ဝန်နှစ်ပတ်လည်ခန်းနာရီကျင်းပတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။တခါဝတ်သက်ယောဂါကြောင့်လူသေဆုံးမှုတွေရှိနေတာ။နောက်ဒီရေကြီးရေလျှံမှုအကြောင်းနဲ့ Rio Olympic ပွဲတော်ကအခြေအနေတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။ဒုတိယပိုင်းနာယူဝက်စီစဉ်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောင်းအစီအစဉ်နဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံနောက်တောင်ဘက်မှာရှိတဲ့ကွတာမြို့ရဲ့ဆေးရုံဝင်တွင်ပြင်းထန်တဲ့ဘုံတလုံးဒီကနေ့ပေါက်ကွဲခဲ့ရာကရှင်းနေအများစုပါဝင်အနည်းဆုံးလူ60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရတဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါရယ်ဒဏ်ရာရသူတွေက20ကျော်လောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတဲ့အတွက်သေဆုံးသူရေအတွက်ပိုများနိုင်တယ်လို့လည်းဆေးရုံတာဝန်ရှိသူတွေကပြောပါရယ်ဘယ်သူမှမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့သေဆုံးသွားတဲ့ဒေသခံရှင်းနေများကောင်စီဥက္ကဋ္ဌအတွက်ဝန်ထမ်းထိမ့်မှတ်အခမ်းအနားနဲ့ကန့်ကွက်ဆန္ဒပြဖို့ဒါဇင်နဲ့ချီတဲ့ရှင်းနေတွေဆေးရုံဝင်နဲ့စုဝေးနေကြမှာပဲပေါက်ကွဲမှုဖြစ်ပေါ်ခဲ့တဲ့အကြောင်းပြည်내ဆွေးရပြောခွင့်ရသူအန်နွာဦးဟက်ကာကာက VOE ကိုပြောပါတယ
် This morning unfortunately one of our very distinguished lawyer Bilal Anwar Qasi was
ဒီနေ့ဆိုရင်မှာပဲထင်ရှားတဲ့ရှင်းနေတူဖြစ်သူဘလန်အန်နွာကာစီကိုပြစ်မှတ်ထားလုံခြံခံခဲ့ရပါတယ်သူအလောင်းကိုဒေသခံရှင်းနေတိုင်ဝမ်ကလက်ခံရယူခဲ့တဲ့အချိန်မှာပဲပောက်ကွဲမှုကြီးတစ်ခုဖြစ်ခဲ့တာကြောင့်အများအပြားထိခိုက်သေဆုံးတဲ့အကြောင်းပြည်내ဆွေးနွေးပြောခွင့်ရသူကပြောဆိုသွားတာပါ။ထိခိုက်သေဆုံးသူတွေထဲမှာတော့ရှင်းနေတွေရဲ့ဆန္ဒပြပွဲတွေကိုသတင်းယူဖို့ရောက်လာတဲ့သတင်းတောက်တွေကင်မရာသမားတွေလည်းပါဝင်ပါတယ်။ပြည်내ဆွေးနွေးတာဝန်ရှိသူတွေနဲ့ကွတ်တာမြို့ကဘုံရှင်လေးအဖွဲ့ကတော့အသေးခံဘုံခွဲတက်ခတ်မှုဖြစ်အတည်ပြုပြောဆိုခဲ့ကြသလိုအခင်းဖြစ်ရာနေရာမှာဘုံခွဲတက်ခတ်သူရဲ့ခေါင်းနဲ့ခြေထောက်တွေကိုတွေ့ရတယ်လို့လည်းပြောပါတယ်။ပါကစ္စတန်တာလီဘန်အစိုးရအဖွဲ့တစ်ခုဖြစ်တဲ့ဂျမာအူလာအာဟာရကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပြီးနောက်ထပ်တက်ခတ်မှုတွေလုပ်မယ်လို့လည်းချင်းချောက်ထားခဲ့ပေမဲ့ဒီကြေညာချက်ကိုတိကျအတည်ပြုလို့တော့မရပါဘူးဒီဖွဲ့ကတော့အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာထားပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအမေရိကန်နဲ့ဩစတြေးလျနိုင်ငံသားတွေလို့ယူဆတဲ့နိုင်ငံသားသားနှစ်ယောက်ကိုဘယ်သူဘယ်ဝါမသိရတဲ့လက်နက်ကန်တွေကပြန်ပြီးဆွဲသွားပါတယ်။ပြန်ပြီးဆွဲခံရသူနှစ်ဦးကအာဖဂန်နစ္စတန်ကအမေရိကန်တပ်သူမှအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေလို့ယူဆရတာပါ။နိုင်ငံတော်လုံခြုံရေးတပ်ဖွဲ့ယူနီဖောင်းဝတ်ထားပြီးရုပ်ဖြတ်ထားတဲ့လက်နက်ကိုင်နှစ်ဦးကဒီနိုင်ငံသားသားနှစ်ဦးကိုတနင်္လာနေ့ညတုန်းကပြန်ပြီးဆွဲသွားတဲ့အကြောင်းအမည်မဖော်လိုတဲ့ဒေသဆိုင်ရာရဲဝန်ထမ်းတစ်ယောက်က VOA Afghan ဌာနကိုပြောပါရယ်။အမေရိကန်နိုင်ငံသားရဲ့ဌာနကတော့ကပူးမြို့မှာဒီအမေရိကန်နိုင်ငံသားတဦးပြန်ပြီးဆွဲခံရတယ်ဆိုတာသူတို့သိရှိထားတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောပေမဲ့အသေးစိတ်ကတော့ဖော်ပြမထားပါဘူး။ဩစတြေးလျအစိုးရကလည်းဒီသူ့နိုင်ငံသားတဦးပြန်ပြီးဆွဲခံရတဲ့အကြောင်းကိုအတည်ပြုပါရယ်။လောလောဆယ်ကပူးရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတော့ပြန်ပြီးဆွဲခံရသူတွေကိုပြန်လည်ရှာဖွေကယ်ဆယ်နိုင်မှုကြိုးစားနေပါတယ်ရှင်
။စီရဲနိုင်ငံမြောက်ပိုင်းကအလက်ပုံမြို့မှာသတင်းပတ်နဲ့ချစ်ပြီးအစိုးရတပ်တွေကဝိုင်းရံပိတ်ဆို့ထားတာတွေကိုချိုးဖောက်နိုင်ပြီလို့သဘုံတွေကပြောဆိုနေတာတွေကမမှန်ဘူးလို့စစ်တပ်ကငြင်းဆန်လိုက်တယ်လို့မြို့ရဲ့အနောက်တောင်ပိုင်းမှာမဆိုးတော့တာလမ်းပွင့်တော့လို့ပြောပါတယ်။ဒါပေမဲ့လည်းစီရဲဆွေးနဲ့ရုရှားတို့ရဲ့လွန်ခဲ့တဲ့24နှစ်အတွင်းလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်နေတဲ့လူရဲတွေကတဘုံတွေအသာစီးရနေရကိုတံပြန်နိုင်မှုကြိုးစားနေပုံရပါတယ်။အလပုံမျိုးကဝန်ရံပိတ်ဆို့မှုတွေကိုအတိုက်ခံတဘုံတက်တွေချိုးပေါက်နိုင်နေဆိုရင်တော့စစ်တပ်စီရီးယားကစစ်သွေးကြွအစွန်းရောက်တွေပေါ်ပြစ်မှတ်ထားတိုက်ခတ်ဖို့အမေရိကန်နဲ့ရုရှားအစစ်မြင့်ကူစယ်တွေရဲ့ဆွေးနွေးပွဲတွေကိုရဲကတ်မှုလည်းရှိလာနိုင်ပါတယ်။ တိုက်ခိုက်တဲ့ပုံတွေရဲ့ထိုးစစ်ကိုတော့ပြီးခဲ့တဲ့လကမှာအခိုက်အတန့်ဖွဲ့နဲ့လမ်းခွဲကြောင်းကြေညာထားတဲ့ဂျီဟက်ဝါရီပြည်သူ့စစ်ဘွဲ့ဂျပန်အန်နူစရာကဦးဆောင်ခဲ့တာပါ။အလပုံမျိုးထိုးစစ်ကိုတော့ဂျီဟက်ဝါရီတွေသဘောထားပြင်းထန်သူအစ္စလမ်ဝါရီအုပ်စုတွေကအလဲအလဲသဘောထားရှိတဲ့လူတွေအနောက်နိုင်ငံတွေကကျောင်းနောက်ခံပေးထားတဲ့လွတ်လပ်တဲ့စီးရွက်တပ်မတော်ကဖို့ဝင်နေတူတွဲပြီးဆင်နွှဲခဲ့တာဖြစ်ပါတယ်။တရင်တစ်ပတ်ကြာစစ်စင်ရေးကတော့ပထမဆုံးအကြိမ်ဖြစ်သဘောအုပ်စု22ခုပါဝင်ခဲ့တာပါ။အစိုးရတပ်တွေရဲ့ပိတ်ဆို့မှုကိုသဘောတွေကချုပ်ဖောက်နိုင်အောင်ပြောဆိုခဲ့တာတော့အစိုးရပဲစာနာသတင်းဌာနကတင်လန့်လာနေမှာပဲခြေပါခဲ့တာပါ။မြို့နောက်တောင်ဘက်ကစစ်တင်နန်းချောင်းတွေကိုသဘောအုပ်စုငယ်တချို့စိုးစိတ်ဝင်ထုတ်ဖောက်နိုင်ခဲ့တာဖြစ်တယ်ဆိုပြီးတရင်ကပေါ်ပြခဲ့ပါတယ်။
တူရကီနိုင်ငံမှာပြီးခဲ့တဲ့လကမအောင်မမြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုအပြီးသမရရီဂျက်တေးအာဒိုဝန်ကို၆ခံကြောင်းပြသတဲ့အနေနဲ့တနင်္ဂနွေနေ့တုန်းကအစ္စတန်ဘူမြို့ကလမ်းမတွေပေါ်မှာတန်းနဲ့ချီတဲ့တူရကီနိုင်ငံသားတွေဆူဝေးဆန္ဒပြကြပါတယ်။ပြီးခဲ့တဲ့ဆီယနာသိမ်းကြိုးပမ်းမှုအထွေမှာတော့လူပေါင်း290ကျော်သေဆုံးခဲ့ရတာပါ။အခုဆူဝေးပွဲကိုဘာသာရေးကောင်းဆောင်တွေနဲ့အတိုက်ခံအင်အားစုတွေကလည်းပူးပေါင်းပါဝင်ကြပါတယ်။အာနာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ခြင်းကဆလို့ပြည်ပရောက်မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်ထောက်ခံသူတွေကိုအစိုးရကအတိအကထားနှိမ်နင်းနေတာမှာစစ်ဘက်ဆိုင်ရာအရာရှိတွေအပါအဝင်အစိုးရဌာနတွေမှာတာဝန်ထမ်းဆောင်နေကြတဲ့သူထောက်တဲ့ချီကိုအလုတ်ကယာယီရက်ဆိုင်တာဖမ်းဆီးထိန်းသိမ်းတာနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့ပါတယ်။မစ္စတာဂူလန်ကိုအမေရိကန်ပြည်ထောင်စုကနေတူရကီကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုမှလည်းတောင်းဆိုဆန္ဒပြတာတွေဖြစ်ခဲ့ပါတယ်။1990ပြည့်လွန်နှစ်တွေကတည်းကအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့မစ္စတာဂူလန်ကတော့တူရကီအာဏာသိမ်းကြိုးပမ်းမှုကိုရှုံချထားတယ်လို့တီဖီအက်မှာသူပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းလည်းညှင်းဆန်းထားပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဇူလိုင်လ15ရက်နေ့ကဖြစ်ခဲ့တဲ့တူရကီအာဏာသိမ်းမှုကြိုးပမ်းမှုမှာမစ္စတာဂူလန်ကနောက်ွယ်ကနေအဓိကကြိုးကိုင်စီစဉ်ခဲ့တာလို့ဆွဆွဲထားတာပါရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE American တန်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်American သမ္မတလောင်းနှုတ်ရဲ့ဒီသတင်းပတ်တဲ့ Michigan ပြည်နယ် CEO ခီးစဉ်တွင်သမ္မတဖြစ်တာဝန်ယူတဲ့အခါလှုပ်ဆောင်မှုရည်မှန်းထားတဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့အဓိကပြောဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ American ရဲ့ကားလုပ်ငန်းတွေအဓိကရုံးဆက်ရာ Detroit မြို့မှာ Republican Party သမ္မတလောင်း Donald Trump တနင်္လာနေ့မင်ကွန်းပြောကြားမှာဖြစ်ပြီး Democratic Party သမ္မတလောင်း Hillary Clinton ကတော့တောက်ချန်နေ့မှာ CEO ဆင်မှာဖြစ်ပါတယ်။လောက်ကိုင်းခွင်လန်းတွေဖန်တီးပေးမဲ့သမ္မတလောင်းအဖြစ်ပြောဆိုထားတဲ့ Trump ကတော့စီးပွားရေးနဲ့ကုန်ထုတ်လုပ်ငန်းကြီးတွေမှာခွန်ထုတ်တွေရှာချရေးတရုတ်နဲ့မက္ကဆီကိုလိုနိုင်ငံတွေအတွက်အသာစီးရနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့ကိစ္စတွေကိုပြောဆိုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ပြန်ပြဒီမိုကရက်တစ်ပါတီသမ္မတလောင်း Clinton ကတော့လန်ဒါတွေလေစိတ်တွေပြုပြင်တိစောက်တာတွေလို့ယွယွနေတဲ့အခြေခံအဆောက်အအုံကိုပြန်လည်တိစောက်ရေးဦးစားပေးပြီးဒုတိယကမ္ဘာစစ်နောက်ပိုင်းအလုတ်ကန်ခွင်လန်းအများဆုံးဖြစ်အောင်ဖန်တီးမယ်လို့ပြောဆိုထားတာပါ။ UN နိုင်ငံမှာကြာဆုံးသွားခဲ့တဲ့ American Muslim 72ရဲ့မိသားစုနဲ့အခြေတင်ဖြစ်ခဲ့တဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်ထဲအကြီးအကျယ်ဝေဖန်ခံခဲ့ရတဲ့ Trump ဟာလူလူသဘောထားစစ်တမ်းတွေမှာ Clinton ထက်ထောက်ခံမှုတွေလည်းမကြောင်ရင်ရက်တွေအတွင်းမှာပဲကြာဆင်းသွားခဲ့တာဖြစ်ပါတယ်။
ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲဒီကနေ့တင်းလာလေးအထိပြိုင်ပွဲတွေမှာတော့အမေရိကန်ပြည်ထောင်စုကရွှေတံဆိပ်3ခု၊ငွေတံဆိပ်5ခု၊ကြေးတံဆိပ်4ခုနဲ့စုတံဆိပ်အများဆုံးရထားပြီးတော့ထိတ်ဆုံးကဦးဆောင်နေပါတယ်။အဲနောက်တရုတ်ကရွှေ3၊ငွေ1၊ကြေး3နဲ့စုတံဆိပ်ဒုတိယအများဆုံးရနေပြီးတော့ဩစတြေးလျနိုင်ငံကတော့ရွှေ3၊ကြေး3နဲ့တတိယအများဆုံးနေရာမှာရှိပါတယ်။ဒီကနေ့ပြိုင်ပွဲတွေထဲမှာတော့ဂျွန်ဘာ၊ရေကူး၊ဓာတ်ခုတ်အမျိုးသမီးရက်ဘီဘောလုံးနောက်ဂျူရိုလေလော်ရွတ်တိုက်ဗောလီဘောစတဲ့အားကစားပြိုင်ပွဲတွေအများပြားပါဝင်ပြီးတော့အိုလံပစ်ပွဲတော်မှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်သူတွေပွဲဥထွက်ကစားနေကြတာပါဒီအိုလံပစ်ပွဲတော်မှာပထမဆုံးခေါင်းမိချုပ်ပြီးတော့ဝင်ပြိုင်တဲ့မွတ်စလင်အိုလံပစ်အားကစားမယ်အဗ်ဒီဟတ်မိုဟာမက်ကတော့ဒီကနေ့ဓာတ်ခုတ်ပြိုင်ပွဲဝင်ပါတယ်အမေရိကန်ပြည်သူစုနယူးဂျာစီပြည်နယ်ကလူမဲမွတ်စလင်အတိုင်းဝိုင်းမှာကြီးပြင်းလာခဲ့တဲ့အသက်28နှစ်အရွယ်အဗ်ဒီဟတ်မိုဟာမက်ကသူဒီအားကစားကိုချစ်မြတ်လို့ပေမဲ့လို့အခုလိုမျိုးနေရာတစ်ခုကိုရောက်ဖို့တော့ခြေဖန်များစွာကြိုးစားခဲ့ရတာလို့ပြောသွားပါတယ်။အမျိုးသမီးရက်ဘီဘောလုံးပြိုင်ပွဲမှာတော့အကောင်းဆုံး၄သင်းရှင်ပြန်ကြဖို့ရှိတာမှာကနေဒါ၊ဗြိတိန်၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံအသင်းတွေကစားကြမှာပါရှင်။
ထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအတွက်လူမှုဆန္ဒခံယူပွဲတနင်္လာနေ့နေ့ကကျင်းပရမှာကနဦးရလက်တွေအရမဲဆန္ဒရှင်တွေရဲ့62ရာခိုင်နှုန်းကထောက်ခံကြောင်းတွေ့ရပါတယ်စစ်တပ်ကတော့အခြေခံဥပဒေအရရွေးကောက်ပွဲတစ်တည်းကျင်းပနိုင်မှုလမ်းဖွင့်ပေးမှာဖြစ်တဲ့အကြောင်းပြောဆိုနေပေမဲ့ဝေဖန်သူတွေကတော့အနာဂတ်အစိုးရထဲမှာစစ်တပ်ကဆက်လက်လွှမ်းမိုးနိုင်အောင်အတည်ပြုရရောက်လိမ့်မယ်လို့သတိပေးနေကြတာပါလူမှုဆန္ဒခံယူပွဲမှာတော့မဲဆန္ဒရှင်တွေကမဲဆန္ဒရှင်တွေကိုမေကွန်းတစ်ခုမေးထားပါတယ်ဖွဲ့စည်းပုံခြေခံဥပဒေမူကြမ်းကိုလက်ခံမခံဆိုတဲ့မေကွန်းနဲ့ကိုစလဲ900ရှိတဲ့အောက်လွတ်တော်နဲ့အတူစစ်တပ်ကခန့်အပ်မဲ့သူတွေပါဝင်မဲ့ကိုစလဲ250ပါဝင်တဲ့အထက်လွှတ်တော်ကဝန်ကြီးချုပ်အသစ်တူကိုရွေးချယ်ခန့်အပ်မဲ့အစီအစဉ်ကိုလက်ခံမခံဆိုတာကိုမဲဆန္ဒရှင်တွေသဘောထားပေးကြရတာပါဝေဖန်သူတွေကတော့ဝန်ကြီးချုပ်အသစ်တူကိုလွှတ်တော်နှစ်ရက်ပေါင်းရွေးချယ်မဲ့အစီအစဉ်ဟာအနာဂတ်မှာရွေးကောက်ခံမဟုတ်တဲ့သူကိုနိုင်ငံကောင်းဆောင်ဖြစ်တင်မြှောက်နိုင်အောင်လမ်းဖွင့်ပေးရရောက်လိမ့်မယ်လို့သတိပေးနေကြပါတယ်လူလူဆန္ဒခံယူပွဲတွေမတိုင်ခင်မှာပဲအစိုးရကတော့ဝေဖန်ပြောဆိုမှုတွေကိုတင်းတင်းကြပ်ကြပ်ထိ ंछ ုပ်ထားခဲ့ပြီးတန်ငွေနဲ့ထောင်နဲ့ဆယ်နှစ်အထိအပြစ်ပေးနိုင်တဲ့ဥပဒေတွေနဲ့အတူဒါဇင်နဲ့ချီရဲ့ចောင်းသားတွေတက်ချွာလှူရှားသူတွေကိုလည်းဖမ်းဆီးခဲ့ပါတယ
်ဂျပန်ဧကရာဇ်အကီဟီတိုကသူဟာအသက်သိကြီးလာနေပြီးသူ့ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်ဖို့အားရမရှိတော့ဘူးလို့ဒီနေ့ရုပ်မြင်သံကြားကနေတစ်ဆင့်နိုင်ငံတော်ကိုကြုံနောက်ကြုံခဲ့မိန့်ခွန်းပြောသွားပါတယ်လွန်ခဲ့တဲ့နှစ်တွေတုန်းကခွဲစိတ်ကုသမှုနှစ်ကြိမ်ခံယူခဲ့ရပြီးအသက်အရွယ်ကြီးရင်လာတဲ့အပေါ်မှာကျန်းမာရေးယိုယွင်းလာတာကိုစတင်ခံစားလာရတဲ့အကြောင်းဒီလိုတွေ့ကြုံခံစားရတာကြောင့်လဲသူ့အနေနဲ့အရင်ကထမ်းဆောင်ခဲ့တဲ့အတာဝန်တွေအပြည့်အဝထမ်းဆောင်နိုင်မှုခက်ခဲလာချိန်မှာတိုင်းပြည်အထွတ်ပြည်သူတွေအထွတ်ဘယ်လိုရှေ့ဆက်တာဝန်ထမ်းဆောင်မလဲဆိုတာတွေးလာမိစေတယ်လို့ဂျပန်ဧကရာဇ်မင်းကပြောသွားပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ဂျပန်ဧကရာဇ်ဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းနှလုံးခွဲစိတ်ကုသမှုခံယူခဲ့ရတယ်လို့လေပြုံရောင်ယောဂနဲ့စိတ်ကြိတ်ကစားယောဂတွေကိုလည်းခံစားခဲ့ရတာပါရှင်
Washington, the voice of America, VOA. နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးခဲ့တာပါခင်ဗျာ။အခုချိန်ကစပြီးတော့နောက်ဆုံးရဒီသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့နေပြည်တော်ကဆွေးနွေးပွဲအကြောင်းပြပြပြရမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစစ်ကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဟာတိုင်းရင်းသားဒေသတွေမှာတိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်အပြစ်ကရစဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါအားလုံးပါဝင်နိုင်ဖို့မျှော်လင့်ထားတဲ့27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးဆောင်ရွက်နေချိန်မှာအခုလိုအရေးပါတဲ့ပုဂ္ဂိုလ်နှစ်ဦးတွေ့ဆုံဆွေးနွေးမှုထွက်ပေါ်လာတာပါနှစ်ဦးနှစ်ဖက်ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြသလဲဆိုတာကိုတော့တမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်သေးကိုမတ်တင်ကြီးထက်ကဆက်တင်မိမျက်နာမှာသူကအခုလိုစပြောပါတယ
်ကမ္ဘာကဘူးချုပ်နဲ့နိုင်ငံတော်ကြီးတိုင်းမှာပို့ကိုတွေ့တဲ့အခါမှာအဓိကအားဖြင့်ကျွန်တော်တို့အချက်လေးချက်ပေါ့နော်အချက်လေးချက်ဆိုတာကိစ္စရလေးရပေါ့အဲ့ဒါဆိုနေတယ်နံပါတ်၁ကကျွန်တော်တို့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေပြစ်ခတ်တိုက်ခိုက်မှုရစဲရေးနံပါတ်၂ကတော့အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ရေးငင်းငင်းရေးနံပါတ်၃ကတော့ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့ပြည်ငင်းရေးကြံရေးနောက်နံပါတ်၄ကတော့ပြည်တော်စုညီညာရေးညီလာခံ27ရာစုပြည်လုံးကျင်းပရေးဒီကိစ္စကိုဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲရလအနေနဲ့ရောကောင်းပါလားဆရာ
ဟိုတဆွေးနွေးတာကတော့ဟို2နာရီကနေပြီးတော့4နာရီခွဲဆိုစုစုပေါင်း2နာရီခွဲလောက်ကြာပါတယ်2နာရီခွဲလောက်ကြာတော့အသေးစိတ်ပေါ့နော်အသေးစိတ်ကိုဆွေးနွေးကြတယ်ဆွေးနွေးတဲ့နေသားကတော့ဟိုနှုတ်နှစ်ဖက်ပူးပေါင်းဆောင်တဲ့အာမတော်တော်လေးကိုအားရတင်နေပေါ့ရအနေသားတော့ယူဆလို့ရပါတယ်ဟုတ
်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုတဲ့အပေါ်မှာတက်မတော်ဘက်ကဘယ်လိုများတုံ့ပြန်ပါလဲဆရာ
ဒီတည်းကတော့ကျွန်တော်တို့ကထောက်လုံးလုံးပြောလို့မရဘူးနော်ဒီဟာပဲ generally ပဲကျွန်တော်တို့ကကောင်း issue တိုက်တယ်ကျွန်တော်တို့ကပြောလို့ရတယ်ဂျန်နာကတော့လုံးလုံးပြောလို့မရဘူးဂျန်နဲ့ဟာတော့ကျွန်တော်တို့ကဒီငင်းငိုင်းလုပ်ငန်းစဉ်တစ်ခုလုံးနဲ့ဆက်ဆက်ပြီးတော့လုပ်နေတာဖြစ်တာပေါ့ဟု
တ်ဒီကနေ့တင်းလာနေဟာဒီမြန်မာတနိုင်ငံလုံးလူလူအောင်ကြဆန္ဒပြတောင်းဆိုမှုကြီးပေါ်ပေါက်ခဲ့တဲ့တမိုင်းဝင်ရှီလေးလုံးအရေးတော်ပုံ28နှစ်ပြည့်နေ့ဖြစ်တာကြောင့်ဒီရှီလေးလုံးခန္ဓာကျင်းပတဲ့အကြောင်းတွေကိုဆက်တင်ပြပေးပါမယ်။ဩဂုတ10ရက်နေ့ကိုမြန်မာနိုင်ငံဒီမိုကရေစီနေ့ဖြစ်သတ်မှတ်ပေးဖို့ရှီလေးလုံးဒီမိုကရေစီအရေးတော်ပုံလှူရှားသူတွေကတညီတညွတ်တဲ့တောင်းဆိုလိုက်ပါရယ်။ NLD အရသာအစိုးရတဲ့လက်ထက်မှာရှီလေးလုံးဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်ခန္ဓာကိုဒီကနေ့ရန်ကုန်မြို့အပါဝင်နိုင်ငံတဝမ်းမှာပထမဆုံးအကြိမ်ကျင်းပခဲ့တာပါ။ဒီသတင်းပြည်ဆောင်ကိုတော့ VOA သတင်းတောက်မေခါကပေးပို့ထားပါရခင်ဗျာ။
ဒီကနေ့မှာတော့ရှီလေးလုံးဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့ပါဝင်နိုင်ငံအဝမ်းမှာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်ကျက်ကဆန်ဓမ္မပီယသာသနာရိပ်သာမှာကျင်းပပြုလုပ်ခဲ့တဲ့ရှီလေးလုံးအခမ်းအနားမှာရှီလေးလုံးဒီမိုကရေစီအရေးတော်ပုံလှူရှားသူတွေကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ 1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ပြုတ်ကြဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေရရှိဖို့အတွက်လူဒန်းစားအလွှာအသီးသီးကငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲ့ဒီအချိန်အာဏာသိမ်းခဲ့တဲ့စစ်တပ်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အပြစ်မဲ့ပြည်သူတွေထောင်ထဲချပြီးအသက်ဆုံးရှုံးခဲ့ရပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနဲ့ပတ်သက်ပြီး88ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့88ကာလမှာခက်ခဲတဲ့လမ်းတွေကိုဖျက်သိမ်းပြီးနေရာဒေသအမျိုးမျိုးမှာကိုစီတာဝန်တွေထမ်းဆောင်ခဲ့ကြကြောင်းဒီသမိုင်းတွေကိုမပြောက်ပြက်အောင်တိထက်ပူပြီးအလေးထားပြီးအမှတ်တရအနေနဲ့ဖော်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ပြောဆိုလိုက်ပါတယ်။ဒီပြင်88ခုနှစ်တုန်းကပြည်ပကိုအကြောင်းမျိုးမျိုးကြောင့်ထွက်ခွာသွားရတဲ့သူတွေမှာအခုချိန်ပြန်လည်ပြည်တော်ဝင်ကျင်နေတာကြောင့်အစိုးရအနေနဲ့ဒါကိုကူညီပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။88ခုနှစ်မှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့အစပြုရှင်သန်လာခဲ့တဲ့88မျိုးဆက်တွေအနေနဲ့လက်ရှိနိုင်ငံတော်အစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့လှုပ်ဆောင်မှုတွေမှာပူးပေါင်းလှုပ်ဆောင်သွားမယ်လို့88ကျောင်းသားကောင်းဆောင်ကိုမြအေးကပြောဆိုလိုက်ပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့နိုင်ငံရေးရည်တည်မှုနဲ့ပတ်သက်ပြီးသူကခုလိုပြောလိုက်ပါသေးတယ်
။88မျိုးဆက်ဆိုတာကျယ်ဝကြီးသွားတယ်။ဘာလို့ဥပမာအပြင်လူမောင်သွေးပါတီကလည်း88မျိုးဆက်ပဲ။88ငိမ့်ွင့်ဆိုတော့ကောက်ကောက်ကလေးပေါ့ဗျာ။အဲ့တော့ငိမ့်ွင့်အနေနဲ့ကျွန်တော်ပြောရမယ်ဆိုရင်ငိမ့်ွင့်ထဲမှာဒီပင်လေနိုင်ငံပါတီလိုင်းကိုတွားကျင်တဲ့လူတွေရှိတယ်။နောက် AACC ဩဇာပဲတူထောင်မယ်ဆိုတဲ့ဟာရှိတယ်။အဲ့တော့ကျွန်တော်ထင်ပါတယ်တိတ်မကြခင်ကာလမှာတော့မြန်မာပြည်ဒီမိုကရက်တစ်အပြောင်းလဲဟာတော်တက်မှန်ကန်နေရဆိုရင်တော့88ကဘယ်လိုပဲဖြစ်ပြန့်ပိုးသွားမှာပဲ။အဲ့ဒါမျိုးဆက်တစ်ခုလို့ပြောတာ။စောင်းမှုစောင်းတိမ်းစောင်းမှုတွေဖြစ်လာခဲ့မယ်၊လွဲလာခဲ့မယ်ဆိုလို့ရှိရင်တော့ကျွန်တော်သိတယ်88မျိုးဆက်ဒီတိုင်းထိုင်နေမှာပေါ့။အဲ့အခြေကြိုင်နိုင်ငံရေးပါတီတက်လည်းဖြစ်သွားနိုင်တယ်လို့နိုင်ငံရေး policy ကိုချမှတ်တဲ့အဆင့်ကိုလည်းတက်လန်းသွားဖို့ရှိပါလိမ့်မယ်။တိစောင်းမှုမရှိရင်တော့နည်းနည်းလေးနောက်ကျတယ်။ဘာနိုင်ငံရေးမှာအခြေအနေအချိန်ကနဲ့တိုင်ပင်ရွေးချယ်တာကိုလိုပါတယ်။
88ကျောင်းသားကောင်းဆောင်တအုပ်ဖြစ်တဲ့ကိုသက်ထွန်းကတော့မြမနိုင်ငံရေးလှုပ်ရှားမှုမှာအားလုံးဆက်လက်ပါဝင်ဖို့လိုအပ်နေကြောင်းရေပေါ်စီနိုင်ငံရေးလှုပ်ဆောင်ကတက်မတော်ဆိုတဲ့လူရန်စားတရက်88ကျောင်းသားဆိုတဲ့လူရန်စားတရက်နိုင်ငံရေးအကျဉ်းသားလူရန်စားတရက်စသဖြင့်ပေါ်ထွက်လာပြီးခွဲခြားမနေကြဖို့တိုက်တွန်းခဲ့ပါတယ်။လက်ရှိနိုင်ငံရေးသမားတွေ88ကျောင်းသားကောင်းဆောင်တွေအနေနဲ့ပြည်သူတွေနဲ့တသားတည်းရှိဖို့တိုက်တွန်းခဲ့ပြီးဝေးကွာလာမှုတွေရှိနေတဲ့အပေါ်ဝေဖန်ထောက်ပြသွားခဲ့ပါတယ်။
အဲ့တော့တကယ်တမ်းတော့တိုင်းပြည်ကိုကောင်းစေခြင်းနဲ့ထူထောင်စေခြင်းနဲ့ဆိုရင်အခုလိုဘေးဘန်းကနေပြီးတော့ပတ်ပြောနေမယ်အစားเนาะတကယ်ထူထောင်နိုင်တဲ့အဆင့်မျိုးရောက်အောင်လုပ်ရလိမ့်မယ်လွယ်လွယ်ပြောရင်နိုင်ငံရေးကိုကြောက်လို့မရဘူးဒီလိုမျိုးစေတွေကြားထဲမှာကပုဂ္ဂိုလ်ရေးတွေလည်းပါမယ်ဘိုးတော်ကဖွဲ့စည်းတွေလည်းပါမယ်အဲ့လိုသဘောတရားအမျိုးမျိုးနဲ့မကြည်လည်တာတွေအပြင်အခုဆက်ပြီးဖြတ်သန်းလာတဲ့ခေတ်ကာလမှာမကြည်လည်မှုတွေဒီလိုမကြည်လည်မှုတွေကိုလည်းသူတို့ကြိတ်ဖြေရလိမ့်မယ်အဲ့ဒါတွေကိုမဖြေနိုင်ဘူးဆိုလို့ရှိရင်လည်းစုစည်းစီမဖြစ်နိုင်ဘူးအင်းဟာရှစ်စီမျိုးဆက်ဆိုတဲ့ဥစ္စာမှာတူးချင်းတယောက်ချင်းကောင်းယူနိုင်မရဘူးဒါမျိုးဆက်တစ်ခုလုံးရဲ့တာဝန်ဖြစ်တယ်လို့မျိုးဆက်တစ်ခုလုံးကတာဝန်ကြည့်ဖို့လိုတယ်တိုင်းပြည်ကိုကဲခြင်းနဲ့ဆိုရင်နိုင်ငံရေးကိုပြပြသားသားလှုပ်တင်တယ်လို့ပဲပြောရလိမ့်မယ
်ဒီကနေ့28နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ဝန်ကျင်းပတာမှာပြီးခဲ့တဲ့ရှစ်လေးလုံးကိုရတုကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်၃ရက်ဖြစ်တဲ့ကိုကျမကိုပြထန်းပိုင်ခွင့်ရှိပြီးတန်းတူညီမျှသောဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တစ်ကိုထူထောင်ဖို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲဖို့နဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးကိုဥတီတဲ့အမျိုးသားအင်အားစုတွေပါတဲ့ညီလာခံတရက်ကိုကျင်းပဖို့စတဲ့အချက်တွေကိုအစိုးရနဲ့အတူဆက်လက်ကောင်တယ်ဖော်သွားမယ်လို့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်ရှင်
။မမေခါတင်ပြပေးသွားတာပါခင်ဗျာ။အခုတော့စကိုင်းတိုင်းဒေသကြီးအတွင်းမှာကူးစက်ရောဂါကြောင့်လူသေဆုံးမှုရှိနေတဲ့အကြောင်းတင်ပြပေးသွားမှာပါ။ဝက်သက်ရောဂါကြောင့်သေဆုံးသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေအနေနဲ့ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်ကြီးကြပ်ဆောင်ရွက်နေတယ်လို့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါရတယ်။လမ်းမဆက်တွေခက်ခဲတဲ့ဒေသမှာဖြစ်ပွားတဲ့ဒီရောဂါကြောင့်သေဆုံးမှုရှိခဲ့တဲ့အပေါ်ဒီဆက်တွေမေးမြန်းရမှာဒေါက်တာတန်းထွန်းအောင်ကအခုလိုပြောပါရတယ်။
ဂျော်လာ6ရက်ပေါ့6ရက်6လ2016ကစပြီးတော့အခုရပိုင်းရှိအောင်ဆိုတော့လဟန်မြို့နယ်က25ရက်နိုင်ရုံမြို့နယ်က73ရက်ပြေတယ်အားလုံးဝစုပေါင်း38ရက်ပေါ့
အစိုးရအနေနဲ့လည်းပဲဟိုးတော့ကတော့လေဒီလိုကာကွယ်ဆေးတွေဘာတွေထိုးပေးရလို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဒီကြားထဲကရောတချို့လူတွေကဘာကြောင့်အခုလိုကူးစက်ရောဂါနဲ့ကွယ်လွန်ခဲ့တာလဲခင်ဗျာ
ဒီလိုပေါ့ဗျာအခု2015တုန်းကကျွန်တော်တို့တနင်္ဂနွေလုံးဝက်သက်နဲ့ခြိုက်သွကာကွယ်ဆေးပေါ့ဟိုကမ်ပိန်းလိုက်ထိုးပါတယ်ဆိုးတဲ့ခါမှာတော့ဒီလက်ဟဲလက်ပါပါတယ်နိုင်ရုံလက်ပါပါတယ်လက်ရှိလက်ပါပါတယ်အဲ့ထိုးတော့လည်းအဲ့ဟာကိုသူတို့ဟိုဒီတချို့က90ရာနှုန်းရတယ်လို့ပြောပါတယ်ကျန်တဲ့ကလေးကကျန်နေတာပေါ့နော်ကျန်တဲ့ကလေးကကျန်နေတာပေါ့
ဆိုတော့ဟိုနောက်တစ်ခုကအခုလိုမျိုးဒီဝတ်သက်ယောဂါဆိုပြီးတော့ဘယ်ချိန်မှစပြီးတော့တည်ခဲ့တာလဲနောက်ဟိုဘယ်လိုပုံစံမျိုးဟိုကူးစက်မှုတွေရှိခဲ့တာလဲခင်ဗျာ
အခုတော့အဲ့ဒီအဲ့ဒီကလေးတွေကခြားတဲ့ကလေးတွေကိုကျွန်တော်တို့ဖွဲ့တွေဒီပြည်ပြည်မှာဥဒိနာရုံးချုပ်ကဆရာဝန်တွေသွားတယ်နောက်တန်းကျမကြီးဥဒိနာဆရာဝန်တွေသွားပြီးတော့တေးဖောက်လိုက်တယ်တေးဖောက်ပြီးတော့ဆင်းတဲ့ခါကျတော့ဒီရန်ကုန်ပြည်ပြည်ကျပိုက်တခွဲမှာဖောက်လိုက်တော့၅ယောက်ဝေနမူနာ၅ဦးမှ၃ဦးမှဝတ်သက်ဖို့တွေ့တာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီလက်ရှိမှာရောဒီယောဂအခြေအနေကိုထိန်းချုပ်နိုင်ပါပြီလားခင်ဗျာ
အဲဒီကောင်ထိန်းချုပ်ဖို့ဆိုတာကျွန်တော်တို့ဟိုပေါ့ကာကွယ်ဆေးထိုးအရင်ထိုးရမယ်ပေါ့နော်ကာကွယ်ဆေးကခုထိုးနေတော့မယ်ကာကွယ်ဆေးဆိုတော့ तू ကနည်းနည်းယောဂတွေကနည်းနည်းဝေးတယ်နောက်ပြီးတော့ကျမကြီးဝင်တဲ့နေရာလေးဟိုတရားဝင်တရားတဲ့လောရတယ်ဆိုတော့အနည်းဆုံး၅ရက်တော့ကြာတယ်၅ရက်တော့
ကျမကြီးဝင်ကြီးဌာနအနေနဲ့ရောတခြားဘာတွေများချက်ပြီးတော့ဆောင်ရွက်ပေးနေပါသေးလဲယောဂါကိုတခြားဒေသတွေကိုပြန်ပွားမှုမရှိအောင်ပေါ့
ကျွန်တော်တို့ကအဲ့ဒီအခုကကွင်းဆင်းပြီးတော့မှဒီကျွန်တော်တို့ဒီပြည်သူ့ကျမကြီးဥက္ကဋ္ဌနှောင်းကြေးမှုချုပ်တော်ဆိုးရင်းဥဆောင်နဲ့ဖွဲ့ဝင်ခုနှစ်ဦးပါတဲ့ကုသဆရာဝန်ကြီးဖွဲ့ရလဲဆက်ပြီးတော့ထုတ်လိုက်တယ်ကျွန်တော်တို့က
ဟုတ်ကဲ့ဆိုတော့အဲ့ဒီကဒီဒေတာမှာကွင်းဆင်းပြီးတော့ဒါယောဂါကိုထပ်ပြီးတော့ကူးစက်ပြန်ပွားမှုမရှိအောင်လုပ်နေတာပေါ့နော
်လုပ်နေတယ်ပြီးရင်ကျွန်တော်အဲ့ဒီမှာလည်းဖွဲ့လောက်ကိုဟိုပေါ့အမေရန်ဟိုပါမနန့်ချထားအောင်လောလောဆယ်မှာကျွန်တော်တာဝန်ချပြီးတော့ဆက်လက်ပြီးတော့ဒီနာဂဒေတာကိုကျွန်မရေးဆောက်ရှောက်မှုဆိုကျွန်တော်တာဝန်ချထားဖို့ရှိပါတယ်
မနက်ငယ်တော်မှနှစ်စဉ်ဆိုသလိုရေဘေးဒဏ်တင့်တဲ့အချိန်တွေကြုံရလေတိုင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားအနေချက်တွေရှိနေစေပါလူပေါင်းသိန်းနဲ့ကြီးပြီးရင်ဆိုင်ခံစားနေရတဲ့ရေဘေးဒုက္ခတွေကိုနိုင်နိုင်နှင်းနှင်းကင်တွယ်နိုင်ဖို့ဘာတွေများလိုအပ်နေပါသလဲအခုလာမယ့်အင်ကာနေည VOA ရဲ့ဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အင်္ဂါနေ့ညတရက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုတစ်ခါဒီရေဘေးတင်ပြည်သူတွေကိုဘယ်လိုကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်တိုင်း၅ခုမှာပြည်သူပေါင်း၅သိန်းလောက်ရေးပေးသင်းခဲ့ရပြီးအချိန်နဲ့တပြေးညီကူညီကယ်ဆယ်ရေးတွေကိုလူမှုအဖွဲ့အစည်းတွေနဲ့အစိုးရအဖွဲ့တွေပူးပေါင်းဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဩဂုတ်လ9ရက်နေ့အထိတော့ရေးပေးသင့်ပြည်သူပေါင်း၃သိန်း၅သောင်းကျော်ကိုရေးပေးလို့ရကိုပို့ဆောင်နိုင်ခဲ့တယ်လို့ပြည်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။နေမြုပ်ခံရတဲ့အိုးအိမ်တွေနဲ့လေယာဉ်မြေတွေပျက်စီးဆုံးရှုံးခဲ့ရတဲ့မျိုးစဘာတွေအတွက်ဘယ်လိုကူညီမှုတွေလိုအပ်နေပါသလဲ။မတ်စုမွန်ကစုံစမ်းမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတဝန်းမှာမိုးများပြီးတော့မုတ်တုံမိုးအားကောင်းခဲ့တာကြောင့်မန္တလေးတိုင်းစကိုင်းတိုင်းအေရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းဒေသကြီးတွေမှာရေလွှမ်းမှုမှုဖြစ်ပြီးတော့လူသိန်းနဲ့ချီရေဘေးဒဏ်တင်ခဲ့ရပါတယ်။ပြည်နယ်နဲ့တိုင်း၅ခုမှာအနည်းဆုံးရေဘေးတင်တဲ့ပြည်သူက၅သိန်းလောက်ရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
။ပြည်နယ်နဲ့တိုင်းမှာအလုံးပေါင်း၅ခုရှိတယ်။အေရီတိုင်းပါတယ်၊ပဲခူးတိုင်းပါတယ်နော်။နောက်ပြီးတော့မကွေးတိုင်းပါတယ်၊မန္တလေးတိုင်းပါတယ်နောက်ပြီးစကိုင်းတိုင်းပါတယ်၅ခုပေါ့နော်ပြည်နယ်တိုင်း၅ခု
ဟုတ်ကဲ့
အခုကချင်ကတော့တော်တော်အဆင်ပြေသွားပြီကချင်မှာပထမဆုံးစပစ်စာကျွန်တော်အများကြီးကယ်ဆယ်ရေးလုပ်လိုက်ရတယ်အခုကချင်၅တိုင်း၅တိုင်းမှာဖြစ်နေတာပေါ့ဖြစ်နေတော့အဲ့ဒါနဲ့အနည်းဆုံးတော့လူကြီး၅သိန်းလောက်ရှိ
အခုတိုင်းနဲ့ပြည်နယ်၅ခုမှာ၅သိန်းနီးပါးလောက်ဖြစ်တဲ့ရေဘေးဒုက္ခသည်တွေအတွက်ပေါ့နော်ဆရာဒီအားလုံးလုံလုံလောက်လောက်ရှိပါရဲ့လားဆရာပြည်နယ်နဲ့တိုင်းကုန်
ရှိတယ်လုံလောက်လောက်ရှိတယ်လုံလောက်လောက်ရှိတယ်ဆိုတာဗာလဲဆိုတော့စည်ရင်အတိအကျရအောင်ကျွန်တော်တို့ကောက်နေတယ်ကောက်တယ်ဆိုတော့ကနဦးစည်ရင်နေကိုကျွန်တော်ရအောင်ကောက်ပြီးတော့ကနဦးစည်ရင်တိုင်းလူရဲလူတဲ့ခါကျတော့တချို့ကနေဦးစင်းနဲ့ပူလာတာကြီးရှိတာပေါ့နော်ပူလာလို့ရှိရင်အဲ့ဒါကိုထပ်ဖြည့်ပေးနေတယ်ကုတ်ကဲရေးစခန်းကြီးဖွင့်ထားတယ
်ဟို
နိုင်နေငင်းငင်းကိုရှိနေတယ်ပေါ့နော်ဘတ်ဂျက်အရလည်းနိုင်နေတယ်လူဝင်အားရလည်းလူမှုဖွဲ့စည်းနေပူပေါင်းဆောင်ရွက်တဲ့အကြောင်းနိုင်နေနေပါတယ်ခု
တနင်္ဂနွေနေ့ကတော့နိုင်ငံတော်သမ္မတကရေဘေးတန်တင်ခဲ့တဲ့မကွေးတိုင်းကိုတွားရောက်ကြည့်ရှုအားပေးခဲ့ပြီးမကွေးတိုင်းတွင်းကရေဘေးတင်ပြည်သူတွေကြုံနေရတဲ့လက်ရှိအခြေအနေကိုတော့သမ္မတနဲ့အတူလိုက်ပါသွားတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကအခြေအနေကိုအခုလိုရှင်းပြပါတယ
်အဲ့ဒီဘက်မှာကျပြန်ကြနေပြီတဖြည်းဖြည်းနဲ့ကြတော့မယ်ကေဇီစခန်းကိုရောက်နေတဲ့လူတွေလည်းဟိုအဆင်ပြေအောင်အဲ့မှာလောင်းခအောင်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်တို့အခုတွက်ပေးထားတဲ့ပုံစံတိုင်းကြီးအခုကတော့တည်တည်ချာချာကိုရေမကြမချင်းသူတို့နေရကူပြန်မရောက်ချင်းထောက်ပံ့မယ်ဆိုတဲ့ဟိုလှုပ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့ထောက်ပံ့မှုတွေလုပ်နေတယ
်ဒီကနေ့တနင်္လာနေ့မှာတော့ရေဘေးတန်ဆူဆူဝဝတင်ခဲ့တဲ့အေယာဝတီတိုင်းဒေသကြီးဘက်ကိုတွားရောက်ပြီးနေအိမ်မပြန်နိုင်သေးတဲ့ရေဘေးတင်ပြည်သူတွေအတွက်ကူညီကယ်ဆယ်ရေးတွေကိုအေယာဝတီတိုင်းဝင်ကြီးချုပ်နဲ့အတူလူကပြန်ဝင်ကြီးတို့ဆက်လက်ဆောင်ရွက်ပေးနေစေအခြေအနေကိုလည်းဝင်ကြီးဒေါက်တာဝင်းမြတ် ေးကပြောပါတယ
်မနေ့ကသမရိုင်းနဲ့တခုတ်ကူဘက်ကိုသွားတယ်ညပြန်လာပြီးတော့ကျွန်တော်ဒီနေ့မနေ့အီဟာဝီဘက်ကိုဆင်းလာတယ်အီဟာဝီဆိုတော့အခုတော့ဆိုကျွန်တော်ရောက်နေတဲ့နေရာညောင်တုံးပန်းတတော်ဆလွန်အခုဆလွန်ရောက်နေတယ်ကျွန်တော်ဟိုဟာအဲ့ပတ်ဝန်းကျင်မှာ3,900လောက်ရှိတယ်ဒီချီနေရာကျတဖြည်းဖြည်းကျလာတယ်တဖြည်းဖြည်းကျမယ်နောက်ကိုကြမဲ့အတိုင်းကြမဲ့အနေထားရှိတယ်။ဒါကြောင့်လေဆိုတော့အခုကရေတက်ရဲ့အထွတ်အထိပ်ကဒီနေ့နောက်ဆုံးပဲအဲ့အေရဝတီမှာလေ
။ပဲခူးတိုင်းအတွင်းမှာတော့မြို့နယ်တော်တော်များများမှာရေကြီးနေပါတယ်။ဒိုင်ဦးမြို့နယ်ထဲမှာတော့ရဲစခန်းနဲ့ဆေးရုံကလူနာတွေပါရွှေ့ပြောင်းခဲ့ရပါတယ်။ပဲခူးတိုင်းတွင်ကလေယာတွေရေလွှမ်းမှုခံရပြီးမိုးစဘာတွေဆုံးရှုံးခဲ့ရတဲ့အခြေအနေကိုတော့ပဲခူးတိုင်းဒိုင်ဦးမြို့နယ်ကလယ်သမားကြီးဦးတင်လွင်ကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကဒိုင်ဦးမှာနေပါတယ်ခင်ဗျာ။အခုကျွန်တော်ရေကြီးတဲ့အချိန်မှာကြောပါဆိုလို့ရှိရင်ပြီးခဲ့တဲ့ဆန်ကြောပါလေပဲတခါမှတလောက်ကြီးရေမကြီးဘူးခင်ဗျာ။ဒါပေမဲ့အခုကြီးတာကတော်တော်များများပြည်သူတွေဒုက္ခရောက်လာတာပေါ့နော်။အဆိုင်ကကတော့ကျွန်တော်တို့အိမ်နုနဲ့မှာ3,700ကျော်လောက်ရှိတယ်။အဲ့နေရာမှာအကုန်လုံးကြီးလွှမ်းမိုးသွားတယ
်။အိုးရင်နေရေနစ်မြုပ်ခဲ့ရတဲ့ရေဘေးသင့်ပြည်သူ3,500ကျော်ကိုတော့ရေဘေးလွရာကိုကယ်ဆယ်ပေးနိုင်ခဲ့ပြီးရေပြန်ကျသွားတဲ့အချိန်ရေဘေးဒုက္ခတွေနေထိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အရေးတကြီးဆောင်ရွက်ပေးဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။
ရေဘေးသင့်ပြည်သူတွေကိုလူမှုအဖွဲ့အစည်းတွေအစိုးရအဖွဲ့အစည်းတွေကဒီအချိန်နဲ့တပြေးညီကူညီမှုပေးနေတဲ့အကြောင်းမတ်ဆွန်မွန်ကစုံစမ်းမေးမြန်းတင်ပြပေးသွားတာပါခင်ဗျာဒီကနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုတော့အိုလံပစ်ပွဲတော်အခြေအနေကိုတင်ပြပေးမှာပါဘရာဇီးနိုင်ငံရီယိုမြို့မှာကျင်းပနေတဲ့2016နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံမြားပြစ်အားကစားသမားမတ်ဆန်းယူထွေးဟာမြားပြစ်ပြိုင်ပွဲရှုံးထွက်အဆင့်မှာအနေရပြီးတော့ဒုတိယအဆင့်ကိုတက်သွားပြီဖြစ်ပါတယ်ဒီအကြောင်းအပါဝင် Rio Olympic အားကစားပြိုင်ပွဲဘက်ကနောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ2016 Rio Olympic အားကစားပြိုင်ပွဲရဲ့မြားပြစ်ပြိုင်ပွဲပထမအဆင့်ရှုံးထွက်ပွဲတွေကိုဒီကနေ့တင်လာနေမှာကစားခဲ့ကြပါတယ်ဒီမြားပြစ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်ဆန်းယူထွေးဟာအခုပထမအဆင့်ရှုံးထွက်ပွဲစဉ်မှာတော့ဖင်လန်နိုင်ငံကတဲရိုကိုပယ်ကိုအနိုင်ရပြီးတော့နောက်တစ်ဆင့်ကိုတက်သွားပြီဖြစ်ပါတယ်ပွဲငယ်5ပွဲကစားခဲ့တာမှာပထမပွဲမှာမတ်ဆန်းယူထွေးက26-25နဲ့အနိုင်ရပြီးတော့ဒုတိယပွဲငယ်ကိုတော့ဖင်လန်ကကိုပယ်က28-26နဲ့နိုင်ပါတယ်တတိယပွဲစဉ်မှာသူတို့နှစ်ယောက် 26-6 စီနဲ့တည်ကြခဲ့ပြီးတော့သတို့ထနဲ့ပြင်ဆင်မမြောက်ပွဲတွေမှာတော့မတ်ဆန်းယူထွေးကနှစ်ပွဲစလုံးကို28-25အနိုင်ရပြီးတော့စူးစူပေါင်းမတ်ဆန်းယူထွေးက132ရပြီးတော့ဖင်လန်ကဒါရိုကိုပယ်က129ရပါတယ်ပြိုင်ပွဲစီမင်းရပွဲငယ်5ပွဲကစားရတာဖြစ်ပြီးတော့ပွဲငယ်တစ်ပွဲအနိုင်ရတဲ့သူကနှစ်မှတ်ရပြီးတော့အမှတ်တူလို့တည်ဖြစ်နေတယ်ဆိုရင်တော့တမတ်စီခွဲယူကြရပါတယ်ဒီပွဲမှာမြန်မာကမဆန်းယူထွေးက3ပွဲနိုင်2ပွဲတည်2ပွဲရှုံးတာကြောင့်9-3နဲ့အနိုင်ရပြီးတော့နောက်တစ်ဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်။ဒီအခြေအနေပြည်စုံကိုသိရဖို့အတွက်မြန်မာအိုလံပစ်အားကစားအဖွဲ့နဲ့အတူရှိနေတဲ့ဘရာဇီးနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်ယုံတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တနင်္ဂနွေနေ့ကကစားခဲ့တဲ့အိုလံပစ်ပြိုင်ပွဲတွေမှာတော့မြို့သားမီတာ100ရေမောင်တန်းရေကူးပြိုင်ပွဲမှာဗြိတိန်က Adam Peaty ကဗြိတိန်နိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ကိုယူပေးနိုင်ခဲ့ပါတယ်။ဒါပြင်မြူမီမီတာ100ရေမောင်တန်းမှာတော့ဆွီဒင်ကဆာရာရှိုးစထရ ோம் ကလည်း 55.48 စက္ကန့်နဲ့ကမ္ဘာစံချိန်တင်လိုက်နိုင်ပါတယ်။ဒါပြင်အမျိုးသမီးမီတာ400အလုပ်ကူးပြိုင်ပွဲမှာအမေရိကန်ကကေတီလက်ဒဲခီကကမ္ဘာစံချိန်ကိုချိုးပြီးတော့စံချိန်အသစ်ထပ်တင်ခဲ့ပါတယ်။အမျိုးသားမီတာ400လက်ဆင့်ကန်ပြိုင်ပွဲမှာတော့အမေရိကန်အသင်းကအနိုင်ရပြီးတော့အမေရိကန်ရေကူးသမားမိုက်ကယ်ဖဲလ်စ်လည်းအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ် 19 ခုနဲ့အိုလံပစ်ရွှေတံဆိပ်အများဆုံးရထားသူအဖြစ်စံချိန်ထပ်ပြီးတော့တင်လိုက်ပါတယ်။ဘောလုံးပွဲတွေဘက်မှာတော့အင်ရှင်ဘရာဇီးအသင်းဟာအီရတ်အသင်းနဲ့ဂိုးမရှိတရေကျသွားခဲ့ပြီးတော့ဘရာဇီးဟာအခုဆိုရင်နှစ်ပွဲကစားတာမှာနှစ်ပွဲလုံးတရေကျထားတဲ့အတွက်နှစ်မှတ်ပဲရသေးတာကြောင့်ဘရာဇီးအသင်းအနေနဲ့သူတို့တစ်ခါမှအနိုင်မရဘူးတဲ့အိုလံပစ်ရွှေစိတ်ဆုကိုအင်ရှင်အဖြစ်နဲ့အခုတစ်ချိန်မှရောရနိုင်ပါမလားဆိုပြီးတော့ဘရာဇီးနိုင်ငံသားတွေကစိုးရိမ်နေကြပါတယ်။ဗိုလ်ထူးနေမနေ့ပိုင်းအထိရှင်ပြိုင်ခဲ့ပြီးသမျှပွဲစဉ်တွေအရတော့အမေရိကန်ကရွှေ3ငွေ5ကြေး4နဲ့ပထမနေရာမှာရှိနေပြီးတော့အဲ့နောက်မှာတော့တရုတ်နိုင်ငံကရွှေ3ငွေ1ကျေး3နဲ့ဒုတိယဩစတြေးလျကရွှေ3ကျေး3နဲ့တတိယနေရာမှာရှိနေပြီးအီတလီကရွှေ1ငွေ3ကျေး1နဲ့သတို့ထတောင်ကိုရီးယားနိုင်ငံကရွှေ1ငွေ1ကျေးတစ်ခုနဲ့ပြင်ဆင်မနေရာမှာရှိနေပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးတော့ပါခင်ဗျာတနင်္လာနေ့ညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOE ကနေတနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်တင်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များခင်ဗျာမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA American တန်ခါနေ2016ခုနှစ်ဩဂုတ်လ10ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်နေကိုည10:00နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ57 kHz 5885တို့အပြင်လိုင်းလက်မီတာ190တို့ကနေ Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြစီးပွားရေးကဏ္ဍမှာတော့ကုန်စည်နှုန်းကြီးမြင့်မှုကိုထိန်းချုပ်ဖို့ဘာတွေလုပ်တင်ပါသလဲ
တနည်းကိုစနစ်ရာဂိုင်းလုံးငွေချေးစနစ်ဖြစ်နေတော့လေအဲ့ဒါကိုတိရခိုင်နှုန်းအထိချမှာပေါ့အဲ့ဒါ9နှစ်တန်းအောင်ထားတော့စီးပွားရေးအောင်အောင်ကြီးစားမှာပေါ့
တော်မျိုးချစ်စုပြောသွားတာပါခင်ဗျာဒီလိုအကြောင်းတွေအပြင်အပတ်စဉ်ခဏတွေဖြစ်တဲ့ဒီ blogger တွေပြောသမျှတတ်တန်ရောင်သတင်းလွှာအစီအစဉ်နောက်သူယုံကြည်ရအစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံစီးပွားရေးလုပ်ငန်းတွေမှာအနှစ်40ကြာတာဝန်ယူအလုပ်လုပ်နေခဲ့တဲ့ဒေါ်မျိုးချစ်စုကိုကိုဇော်ဝင်းလိုင်ကစီစဉ်မေးမြန်းတင်ဆက်ထားပါရခင်ဗျာ
ဒီတူလူလူဂျားထဲမှာအခုနေတူကပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုန်စည်နှုန်းကြီးမားတဲ့ပြဿနာပေါ့နော်အရင်အစိုးရအဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေး policy တွေရမယွန်းတဲ့ policy တွေကြောင့်လည်းပါမှာပေါ့တိုးတော်လည်းအခုဟာတဖြည်းဖြည်းနဲ့ဟိုတော်တော်လေးကိုလူထုအတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အာကျွန်မမြင်မိတာတော့အခုအဓိကအရေးကြီးဆုံးကဘန်နာရေးစနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပေးနိုင်တဲ့စနစ်လို့ယူဆတယ်လေဘာလို့လဲဆိုတော့တနည်းကိုစနစ်ရာဂိုင်းလုံးငွေချေးစနစ်ဖြစ်နေတော့လေအဲ့ဒါကိုတိရခိုင်နှုန်းအထိချမှာပေါ့အဲ့ဒါ9နှစ်တန်းအောင်ထားတော့စီးပွားရေးအောင်မြောင်ကြီးစားမှာပေါ့အဲ့ဒါကုန်စည်နှုန်းအကြီးမြင့်စေခြင်းနဲ့အကြောင်းရင်းပဲလေဒါရဲ့
ဒီနေရာမှာဒီအတိုးနှုန်းချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့သူတို့အခက်အခဲရှိမှာပေါ့နော်ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟိုပေါ့အတင်းအဓမ္မတွန်းလုပ်မယ်ဆိုရင်တော့ဟိုပေါ့စီးပွားရေးအရာ policy အရာအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတဲ့စောစောက9နှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်ခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့စနစ်ရခိုင်လုံးဖြစ်နေတယ်ဒါဆိုလို့ရှိရင်တဘောက10နှစ2019မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ဗောနော်အချိန်ကတိတ်ရှည်ကြာရှည်စွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့အတိုးနှုန်းဖြစ်တဲ့အတွက်ကြောင့်အလျင်မြန်အများဆုံးချပြီးနိုင်တော့ကောင်းဆုံးပေါ့နော်တိရခိုင်လို့ဒီသွားမယ်ဆိုရင်ဦးဦးဆုံးတော့အများကြီးကိုချပြင်ရမှာကျွန်မမြင်တာကတော့အဲ့လိုအလျင်မြန်ပေါ့နှစ်လတစ်ချိန်ပေါ့နှစ်လတစ်ချိန်နှုံးလောက်ကိုဟလာတစ်နှစ်အတွင်းနဲ့တစ်နှစ်အတွင်းကာလမှာအဲ့ဒီတိရခိုင်လို့ဒီရောက်သွားတာကိုလုံနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ဒီကြာရင်
ကျွန်မရဲ့အမြင်ပါ
ဟုတ်ကဲ့ဒီနိုင်ငံငွေလဲနှုံးနေပါလေရောထိခိုက်သွားနိုင်သလားဒီလိုမျိုးအတုံး
အဲ့မထိခိုက်ပါဘူးမထိခိုက်ပါဘူးဘာမှမထိခိုက်ပါဘူးအဲ့ဒီကိစ္စတွေကကျွန်မမြင်တာတော့လုံးဝမထိခိုက်ပါဘူးငွေလဲလဲမှုကိစ္စတွေဘာလို့တဖက်ကဒါမှစီးပွားရေးတိုးတက်အောင်မြင်လာမဲ့အတွက်ကြောင့်เนาะဟိုဒီငွေကြေးနဲ့ပတ်သက်လို့ကကျမတို့ငွေလဲလှယ်မှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်စီးပွားရေးအောင်မြင်မှာဗမာငွေရခိုင်မာမှုရှိနေမြန်မာနိုင်ငံရဲ့ကြက်ငွေကပိုပြီးမြင့်လာလာမယ်လို့ကျမကတော့သုံးသပ်လို့ရပါတယ
်အစိုးရကနေအတုံးနှုံချပေးတာအပြင်ဒီကုန်စည်နှုံးမြင့်မားနေမှုတွေကိုရှော့ချပေးနိုင်မဲ့တခြားအချက်တွေရောဘာတွေများရှိနိုင်ဦးမလဲခင်ဗျာ
နောက်တစ်ခုအကြံပြုပြီးပြောချင်တဲ့အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်သွယ်ရေးပါအဲ့တော့ဆက်သွယ်ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာအောင်လည်းပြောပြချင်တယ်လေအဲ့တော့ဟိုနေ့စဉ်ကျပ်သိန်း3000လောက်တန်းရည်အတွင်းမှာဆုံးရှုံးနေတယ်လေတယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရတဲ့အတွက်ကြောင့်နေ့စဉ် จับตีมองตรงดองผิดเนาะอุปมาตะคุเนี่ยเปียวปะไม่ได้เนาะออสเตรเลียနိုင်ငံမျိုးပေါ့ TPG ဆက်သွယ်ရေးကုမ္ပဏီอ่ะတစ်လ6,500 ਨੇ သူอ่ะအကန့်အသတ်မရှိပေါ့ internet line နဲ့ဟလာနိုင်ငံခြားဒီပါကိုနိုင်ငံပေါင်း300ကျော်ပြောလို့ရတယ်ဒီတွင်ကလည်း mobile ကြိုးလိုင်းနှစ်ခုလုံးကိုအကန့်အသတ်မရှိသုံးနိုင်တယ်အဲ့ဟာမျိုးဆိုလို့ရှိရင်နိုင်ငံမှာကြက်ငွေอ่ะဟိုအန်တီတို့ဒီ why လုံးနေတဲ့တူတယောက်နေလေအဲ့ဒီပုံစံတိုင်းနှုံနှုံသုံးချလိုက်မယ်ဆိုရင်ကြက်ငွေ350အထက်တလောက်ပေးဆောင်ရမယ်ဒီအိမ်အောင်တူတူမဟုတ်စီးဝိုင်းကုမ္ပဏီတစ်ခုပေါ့အဲ့တော့282ရာခိုင်နှုန်းမကအဲ့လိုအကြီးမားဆုံးပေးသုံးနေရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အဲ့ဒါအကုန်စေလုံးကြီးစေခြင်းရဲ့အကြောင်းရင်းတစ်ခုပဲတာ
ဟုတ်ကဲ့ဒီတခြားဒီဆက်သွယ်ရေးအပြင်တခြားပို့ဆောင်ရေးကဏ္ဍတွေပါလေပါလာမှာပေါ့နော်နောက်ဆက်တွဲရတော့
အော်ပါလာပေါ့တာရဲ့ဆက်သွယ်ရေးကကားဆိုလဲဟလာဟို73စီကောင်းတာတွေတွင်းဖို့လို့73စီတွင်းတာတွေတက်ပါဖို့လို့နောက်ပြီးတော့တခါဒီကားနဲ့ပတ်သက်တာလဲမော်ဒယ်မြင့်လာတွေဟုတ်လားမလိုအပ်တဲ့အခွန်တွေရှော့ချပြီးတော့ဒီဆက်တွေကြီးချုံးမှုအောင်အဲ့ဒါတွေအတွက်ကိုလည်းအဲတွင်းခွင့်ပေးဖို့အဲ့ဒါပေါ့နောက်ဆုံးကုန်ထုတ်လုပ်မှုအဒီလိုနိုင်ငံမှာဒီလိုဟိုကောင်းတဲ့ brand တွေပေါ့နော်နာမည်ရှိတဲ့ကားကုမ္ပဏီတွေဆက်ကားဆက်ယုံတွေလာပြီးတိစောက်ပြီးတော့အဒီလိုနိုင်ငံမှာဖွံ့ဖြိုးဖို့အတွက်ဆိုလဲသိကောင်းပါတယ
်ဟုတ်ကဲ့ဒီကုန်စည်နှုန်းကျဖို့ဥတီလှုပ်ဆောင်တဲ့နေရာမှာဒီနိုင်ငံတော်အစိုးရနေပြီးတော့အတုံးနှုန်းကျအောင်လှုပ်ဆောင်ပေးတာအပြင်တစ်ဖက်ကအခွန်ကိစ္စနဲ့ပတ်သက်လို့ခင်ဗျာသူကအကျိုးသိရမှုရှိနေတာအခွန်ရှော့ကောက်တာတော့ဘာလို့သူကတွင်းကုန်
ရှော့ကောက်တာတို့ကအဲ့ဒီပြောချင်တာကလိုအပ်တဲ့အခွန်ကိုတိုးညှင့်ကောက်မယ်မလိုလားအပ်တဲ့အခွန်ကိုရှော့ချမယ်အဲ့ဒါဒီလေအများကြီးပြန်လဲစည်းစစ်သုံးထပ်ဖို့လိုအပ်တာပေါ့ဒါဟုတ်ကဲ့
အဲ့ဒါဆိ
ုတော့အခွန်ကိစ္စတွေမှာကဟိုပြည်သူတွေကအခွန်ဆိုကြောက်နေကြတာလေ
ဟုတ်ကဲ့
နှစ်ပေါင်း20ဟိုနှစ်ပေါင်း3မကပါဘူး50လောက်40ကျော်50လောက်ဝင်းကျင်ပါပဲကလူတွေကအကြောက်တရားနဲ့အခွန်ဌာနဆိုအတန်ကြားတာနဲ့ကြောက်နေကြတာအဲ့ဒါကိုပြည်သူကြားနားလည်အောင်ရှင်းပြဖို့လို့ပြည်သူကြားအတိတရားရှိလာဖို့လေအများကြီးလှုပ်ဆောင်မှုလိုအပ်တာပေါ့
အ
ခွန်တွေတိကျကောက်ဖို့အပြင်းထန်ဆုံးပေါ့နော်အကျိုးမြတ်ဟိုအများကြီးကောက်တင်တာတို့တန်းကြီးရဲ့ဒီလိုအများကိစ္စကြမ်းမာကြီးထိခိုက်တဲ့ကိစ္စမျိုးလို့အဲအဲ့ဒီနေရာဒီမှာထုတ်လုပ်တဲ့ကုန်မီမျိုးပေါ့မြတ်ဆုံးအရန်များတဲ့ဒါရအရက်လုံငန်းဆက်လိလုံငန်းအဲ့ဒါတွေအခွန်အများကြီးကောက်အောင်ပါပေါ့အခွန်အမြင့်ဆုံးကောက်ချနိုင်မှာတန်းကြီးအတွက်အကျိုးမြတ်ဟိုအမြတ်ဆုံးနေပို့ပြီးရနိုင်မယ်လို့ယုံကြည်တယ်ဘလို့အမြတ်ဆုံးမျိုးလဲဆိုတော့ဒါရ
ဒီ
ကရက်လျှော့တောက်မယ်ပေါ့ဆက်လိမတောက်ဘူးပေါ့နော်ဟု
တ်ကဲ့
နောက်အရင်မြတ်ကုန်ထုတ်လုပ်မှုလဲအများကြီးပါပါတယ်ဒါရအဲ့လိုဟိုအစ်စ်မီတဲ့ကုန်တွေစားသုံးကုန်တွေပေါ့လူသုံးကုန်ရောစားသုံးကုန်ရောဒါတွေထုတ်လုပ်ဖို့တိတ်လိုအပ်တာပေါ့အဲ့ဆိုတော့စီးစနစ်ရှိဖို့စားလိုက်ရင်အဲ့လိုလေအစိတ်ဖြစ်မဲ့ဟာလေးကြီးပဲဖြစ်နေလေတိုင်းကြီးတစ်ခုလုံးမှာ
ဟုတ်တယ်အခု
ဒါတို့လည်းတည်ပြီးသားဖြစ်မှာပါကျောင်းရင်ကအဲ့ဒါပါပဲတာရယ်ဘာဖြစ်လို့ဆိုတော့အဲ့ဒီတက်တာမှဆက်တွယ်ရေးရယ်နော်ကုံတွယ်ရေးရယ်အဲကုံတွယ်ရေးချုံးမှုဘူးဟာဒီပန်နိုင်းစနစ်ရယ်ပေါ့နော်ငွေအရင်းကြီးပေါ့အဲ့ဒါတွေကသူကအရေးကြီးဆုံး main check ပဲလေတာရယ်ဆက်တွယ်ရေးရှိရမယ်လမ်းမဆက်တွယ်ရေးကောင်းရမယ်နော်အဲ့လိုလျှက်စင်ကြီးအလုံးလောက်ရရမယ်ပေါ့အဲ့ရက်စင်းမီနဲ့ပတ်သက်လို့လည်းတာရယ်စိုးကျိုးတွေလည်းပြန်ကြည့်ရမှာပေါ့ဒီလိုအဲကြောင်မီတို့ရထုတ်လုပ်တဲ့ရက်စစ်တာအားဆိုတော့လုံးဝအားပေးလို့မဖြစ်ပါဘူးအဲ့ဒါတော့တိတ်အန်တီရဲ့အကြီးဆုံးရက်စစ်တာအားပေးတဲ့စနစ်ပေါ့အဲ့တော့နိုင်ငံတကာမှာကုသလ၄ရောင်ပြတ်ရတဲ့ဟာမျိုးကြီးနော်နောက်တော့ဒီ၄ရောင်နေမှာရတဲ့ရက်စစ်တာအားထုတ်လုပ်နေပြီပေါ့အဲ့ဒါလေးကိုဟိုဦးစားပေးလို့ကပူလို့အပ်တာပေါ့တာရယ်
ကျေးဇူးအများကြီးတင်တယ်အခုလိုဆိတ်ရှိလက်ရှိ
ကျေးဇူးတင်တယ်ပါရဲ့အန်ဒီလည်းပြောခွင့်ရတယ်အများကြီးကျေးဇူးတင်တယ်ပ
ါကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့မတ်စုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြည့်ပါခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung Electronics ကုမ္ပဏီကြီးကနေဖုန်းရွယ်နည်းနည်းလေးပိုကြီးသွားတဲ့ Galaxy Note 7 လက်ကင်ဖုန်းသစ်ကိုပွဲထုတ်မိတ်ဆက်လိုက်တဲ့အတွက် Android ဖုန်းသစ်ထဲမှာပါလာမဲ့အစွမ်းသစ်တွေအပေါ်သုံးသပ်နှိုင်းယှဉ်မှုမျိုးစုံပေါ်ထွက်လာခဲ့ပါတယ်။ August လ2ရက်နေ့က American ပြည်ထောင်စု New York မြို့, Britain နိုင်ငံ London မြို့နဲ့ Brazil နိုင်ငံ Rio de Janeiro မြို့တွေမှာတပြိုင်တည်းအချိန်ကြိုက်ပြီးတော့ Galaxy Note 7 ဖုန်းသစ်မိတ်ဆက်ပွဲတွေကိုလုပ်ခဲ့ကြတာပါ
။ Ladies and gentlemen,It is my pleasure to introduce the Samsung Galaxy Note 7.
Samsung Galaxy Note 7 ဖုန်းသစ်ထဲမှာထူးထူးခြားခြားပါလာတာကတော့ဖုန်းလုံခြုံရေးအတွက်ကိုယ့်ရဲ့မျက်စံကိုစကန်လုပ်ပြီးမှဖုန်းကိုသုံးလို့ရအောင်လုပ်ထားတဲ့ Iris Scanner ဖြစ်ပါတယ်.
The Note 7 comes with an Iris Scanner.
So how does it work?
ဖုန်းကိုစသုံးဖို့ set up လုပ်ချိန်မှာကိုယ့်ရဲ့မျက်စံကို scan လုပ်ထည့်ထားလိုက်လို့ရှိရင်ဖုန်းသုံးဖို့ဖွင့်တဲ့အခါတိုင်းမှာလက်ကင်ဖုန်းထဲမှာပါတဲ့အနီးအောက်ရောင်ကြီးကကိုယ့်ရဲ့မျက်စံနှစ်ခုကို scan လုပ်ပြီးတော့မှဖုန်းပိုင်ရှင်စစ်မစစ်ဆိုတာကိုစစ်ဆေးပေးမှာဖြစ်ပါတယ်။လက်ပွေယူတဲ့စနစ်နဲ့ဖုန်းသုံးလို့ရအောင်လုပ်ထားတာမျိုးလက်ပွေအစားကိုယ့်ရဲ့မျက်လုံးထဲကမျက်စံကိုစစ်ဆေးပေးမဲ့စနစ်ပါ။လက်ပွေသုံးစနစ်လဲ Galaxy Note 7 ဖုန်းတစ်ထည့်မှာပြန်ပါပါတယ်
။ I don't think security is a top priority for Samsung. I think security is a top priority for people. And therefore, we felt that it was really important.
Samsung ကလုံခြုံရေးဘိုင်းကိုထိတ်တန့်ဦးစားပေးတယ်လို့ကျွန်တော်မထင်ပါဘူး။သုံးတဲ့သူတွေအတွက်ကတော့လုံခြုံရေးကိုထိတ်တန့်တင်ကြတယ်လို့ထင်ပါတယ်။အဲဒါကြောင့်သုံးဆွဲသူတွေအတွက်လုံခြုံရေးရှိရေးကိုပို့ပြီးဂရုစိုက်တိုးမြှင့်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ကသဘောထားပြီးလုပ်ခဲ့တာပါ။လုံခြုံရေးအတွက်မျက်စံကိုစကန်ဖတ်တာမျိုးကအရင်ကဗန်တွေရဲ့မြေတိုက်ခန်းတို့ရွှေချောင်းတွေတင်းစီးထားတဲ့နေရာတွေမှာပဲသုံးခဲ့တာပါလူတွေနေတူတူကသွာလာလှုပ်ရှားနေတဲ့ဘဝထဲမှာသူတို့တံပိုးထားတဲ့အရာတွေလုံခြုံစေဖို့ကျွန်တော်တို့ကဒီနည်းပညာကိုထည့်သွင်းပေးလိုက်တာပါ
Android စနစ်သုံးလက်ကင်ဖုန်းဈေးကွက်ထဲမှာထိတ်တန့်နေရယူထားတဲ့ Samsung ကုမ္ပဏီကအခုလိုမျိုးလုံခြုံရေးစနစ်တစ်ကိုထည့်လိုက်တဲ့အတွက်ပြိုင်ဘက် Apple ကုမ္ပဏီထက်ခြေတလန်းတာသွားပြီလို့ပြောရမှာပါ။ဒါပေမဲ့သူ့ရဲ့စနစ်တစ်ကဘလောက်စိတ်ချရတယ်လဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့ CNET နည်းပညာ website ရဲ့အကြီးတန်း editor Luke Westerway ကအခုလိုသုံးသပ်ပါတယ်
It's very hard to figure out exactly how secure a phone is until it's out in the wild and to be honest, vulnerable to people trying to hack into it and break into it. But it's really interesting to see.
ဖုန်းရဲ့လုံခြုံရေးစနစ်ကဘလောက်ခိုင်မာတယ်လဲဆိုတာကဖုန်းစနစ်ထဲကိုခိုးဝင်ဖို့စူးစမ်းကြည့် hack လုပ်ကြည့်တော့မှပဲသိရမှာပဲတဲ့။ဒါပေမဲ့ iris scanner ကဘလောက်300အဆင်ပြေတယ်လဲဆိုတာသိနိုင်ဖို့ကစိတ်ဝင်စားဖို့ကောင်းပါတယ်။ဒီ300အဆင်ပြေရေးကိုလူအများစုကအဓိကထားကြတာပါ။ဥပမာဒီ iPhone တုန်းကလက်ဖွေရနှိပ်တဲ့လုံခြုံရေးစနစ်ကိုလူတွေတော်တော်လေးသဘောကျကြတော့ Apple အတွက်လည်းနာမည်ရခဲ့ပါတယ်တဲ့ဖုန်းတစ်ခါသုံးချင်တိုင်းမှာကနန်းလေးလုံး passcode ကိုထည့်နေရတာတက်ကိုကိုယ့်ရဲ့လက်ဖွေကိုနှိပ်လိုက်တာကဘလောက်အဆင်ပြေတယ်လဲဆိုတာသုံးဖူးတဲ့သူတိုင်းသိကြပါတယ်လို့ပြောသွားတာပါနည်းပညာကျွမ်းကျင်သူ Jonathan Rubini ကတော့ဖုန်းလုံခြုံရေးကိုပို့ပြီးတော့စိတ်ချရနိုင်ပေမဲ့ဒီစနစ်ကအစ်စ်အဆန်းမဟုတ်ဘူးလို့ထောက်ပြပါတယ်
Security is extremely important with phones because we keep all our private information in our phones.
ကိုယ့်ရဲ့ကိုယ်ရေးကိုယ်တာအရေးကြီးတဲ့ကိစ္စတွေအားလုံးဖုန်းထဲမှာမှတ်ထားတော့ဖုန်းလုံခြုံရေးတိတ်ကိုအရေးကြီးပါတယ်တဲ့ Iris scanner ပါတဲ့အတွက်တော့ Apple ရဲ့ဖုန်းတွေနဲ့နှိုင်းလို့ရှိရင်ခြေတလန်းပိုတာသွားတာပေါ့တဲ့ဒါပေမဲ့ Microsoft ကပြီးခဲ့တဲ့နှစ်ကထုတ်ထားတဲ့ Lumia ဖုန်းထဲမှာဒီ Iris scanner တွေကပါထားပြီးသားပါအဲဒါကြောင့်မို့လို့ Samsung ရဲ့ဖုန်းက Iris scanner နဲ့ဈေးကွက်ထဲကိုပထမဆုံးရောက်တဲ့ဖုန်းလို့တော့ပြောလို့မရဘူးလို့သူကပြောသွားတာဖြစ်ပါတယ် Iris scanner နဲ့ဖုန်းပိုင်ရှင်မျက်စံဟုတ်မဟုတ်စစ်ဆေးပေးတဲ့စနစ်မျိုးကိုနိုင်ငံတချို့မှာရောင်းတဲ့တချို့ဖုန်းတွေထဲမှာအရင်ကတော့တွေ့ရဘူးပါတယ်အခု Samsung ရဲ့ Galaxy Note 7ကတော့ဒီကမ္ဘာလုံးမှာရောင်းချမဲ့ပထမဆုံး Iris scanner ဖုန်းဖြစ်ပါလိမ့်မယ်လို့ Wall Street Journal ရဲ့နည်းပညာစောင်းပါးကသုံးသပ်ရေးပါတယ်။အခု Galaxy Note 7ဖုန်းကဒီနောက်ဆုံးထုတ်ထားတဲ့ Galaxy S7 Phone Series တွေနဲ့အများကြီးကွာမသွားပါဘူး။ 5.8 လက်မအရွယ် Phone Screen, တခါ 4GB Memory, နောက် 12MP နဲ့ Camera စတဲ့ Feature တွေနဲ့ Galaxy Note 7 Phone တွေကရေဆိုခံအငြိအပေခံနိုင်တယ်လို့ Samsung ကုမ္ပဏီကတော့ကြေညာပါတယ်။
They're not doing anything unique in the per se because what they're doing is they're offering
Samsung S7 Edge မှာတော့ပါထားပြီးသားမျိုးတွေပဲပြန်ပါတာမို့လို့အခုတစ်ခေါက်မှာထူးထူးခြားခြားအသစ်အဆန်းဘာမှမပါပါဘူးတဲ့ဖုန်းနှစ်ခုရဲ့လုံနိုင်ဇွမ်းတွေကိုရှင်းကြည့်လို့ရှင်အားလုံးအတူတူနှီးပါပါပဲတဲ့ဒီနည်းပညာကျွမ်းကျင်သူ Jonathan Rubini ကပြောနေတာပါနောက်ဆုံးပေါ်လက်ကင်ဖုန်းနဲ့ကွန်ပျူတာရဲ့အကြောင်းကိုဖော်ပြနေတဲ့ Mobile Geeks website ကိုပူးတွဲတည်ထောင်ထားတဲ့ Nicole Scott ကလည်
း Samsung definitely is playing it safe with the Note 7. They're taking
Samsung က Note 7 ကိုတိတ်ပြီးထူးထူးခြားခြားထောက်ပြစရာမပါအောင်လုပ်ထားတာသိကြပါတယ်။ S7 Edge နဲ့ Note 5တွေမှာပါပြီးသားတော်တော်လေးကောင်းတဲ့ feature တွေကိုပြန်ထည့်တယ်။ပြီးခဲ့တဲ့တစ်နှစ်နှစ်အတွင်း software ဘိုင်းနဲ့ hardware ဘိုင်းမှာပိုကောင်းအောင်ပြင်ဆင်ခဲ့တာတွေကိုဖုန်းသစ်မှာသုံးခဲ့ပါတယ်။Note 7 ဖုန်းတစ်ခုကြည့်ရင်တိတ်ပြီးဝေဖန်ပြောရအောင်အစမ်းထွင်ထားတာမျိုးမတွေ့ရပါဘူး
Galaxy Note 7ကို American မှာ ဩဂတ်စ်လ19ရက်နေ့မှာစပြီးတော့ရောင်းမှာဖြစ်ပေမဲ့ဈေးဘလောက်နဲ့ရောင်းမှာလဲဆိုတာကို Samsung ကုမ္ပဏီကမပြောသေးပါဘူးဈေးကွက်ထဲမှာရှိနေတဲ့ဈေးသက်သာတဲ့တခြား Android ဖုန်းတွေနဲ့ရှင်းနိုင်မလားဆိုတာကတော့မေးစရာတစ်ခုဖြစ်တယ်လို့ CNET နည်းပညာ website အကြီးနဲ့ editor Luke Westerway ကထောက်ပြပါတယ
် Samsung's new phone is really really powerful and really exciting but it is
Samsung ရဲ့ဖုန်းတွေရဲ့အစွမ်းတွေကတော်တော်လေးကောင်းပါတယ်ဒါပေမဲ့ Huawei လိုမျိုးတခြားဖုန်းထုတ်တဲ့ကုမ္ပဏီတွေကအင်မတန်မှအစွမ်းထက်တဲ့ဖုန်းတွေကိုဈေးနှုန်းနည်းနည်းလေးနဲ့ပဲရောင်းနေတာကိုလည်းတွေ့နေရပါတယ်တဲ့အခု Note 7ကိုဘယ်ဈေးနဲ့ရောင်းမှလဲဆိုတာမသိရသေးပေမဲ့ဖုန်းထဲမှာပါတဲ့ပစ္စည်းတွေကိုကြည့်ရတာတော့ဈေးတော့သေးမယ်မထင်ပါဘူးတဲ့ဈေးအများကြီးပို့ပြီးတော့တက်တက်တာတာနဲ့အစွမ်းထက်တဲ့ Android smartphone တွေဝယ်လို့ရနေတဲ့အချိန်မှာဈေးကြီးပေးရတဲ့ဖုန်းမျိုးကိုဝယ်မလားဆိုတာကလည်းမေးခွန်းထုတ်เสียဖြစ်လာပါတယ်လို့သူကပြောနေတာပါလူကြိုက်သိပ်များတဲ့ Galaxy S7 နဲ့ S7 Edge ဖုန်းတွေကြောင့်မဟုတ်လို့2016ဒုတိယ3လပတ်မှာ Samsung ကုမ္ပဏီအတွက်နှစ်နှစ်အတွင်းအမြတ်အများဆုံးရရှိခဲ့ပါတယ်။အခုလဲပြိုင်ဘက် Apple ကုမ္ပဏီထက်ကိုလက်ဦးမှုယူပြီးတော့မှ Galaxy Note 7ကို iPhone အသစ်ထွက်မလာခင်လပိုင်းကြိုပြီးတော့အရှင်ရောက်မှာဖြစ်ပါတယ်။ဒါကြောင့်ဒီဖုန်းသစ်ကနေပြီးတော့အရောင်းအရှိန်ဆက်ပြီးတော့တက်နေဖို့အတွက် Samsung ကုမ္ပဏီဘက်ကတော့မျှော်လင့်နေပါတယ်ရှင်။
မဆူမြမွန်ရဲ့ blogger တွေပြောသမျှအစီအစဉ်မှာဒီအစီအစဉ်ကိုအခုလိုအပတ်စဉ်တင်လာနေညတိုင်းထုတ်လွှင့်ပေးနေတာပါခင်ဗျာအခုတော့ကဘာတလွားကအနုပညာရှင်တွေရဲ့သတင်းတူတူထော်ရာတွေကိုစူးစီးတင်ဆက်ပေးနေတဲ့မအေးသနာချော်ရဲ့တတ်တန်ရောက်သတင်းလွှာအစီအစဉ်အလှည့်ပါနားဆင်ကြည့်ပါခင်ဗျာ
မင်္ဂလာပါရှင်အလုံးစိမ့်နဲ့ပြောရှင်ပေါ်ွားကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ Rio 2016 Olympics အားကစားပွဲတော်အတွက်သူတို့ရဲ့အားကစားမောင်မယ်တွေကိုတေချာအားပေးနေတဲ့ဗြိတိန်တော်ဝင်မိသားစု American သမ္မတ Obama ရဲ့အမွေအနှစ်အတွက်တချို့တွေကဘလို့လက်ဆောင်ပေးပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပ
London 2012 saw this country come alive with a passion for sport. It saw people of all ages and from all walks of life join together to support Team GB.
Brazil နိုင်ငံမှာကျင်းပ2016 Olympic အားကစားပြိုင်ပွဲတွေကတော့ဩဂုတ်လ9ရက်နေ့မှာပဲစတင်ကျင်းပပါပြီနော်။ဒီမှာဗြိတိန်နိုင်ငံရဲ့တော်ဝင်မိသားစုတွေက Cambridge မြို့သားနဲ့မြို့သားကတော်ပြီးတော့သူ့ရဲ့ညီတော်မင်းသား Harry တို့ Olympic ပွဲတော်မှာပါဝင်ရှင်ပြိုင်ကြမယ် Team GB ဗြိတိန်နိုင်ငံအားကစားအသင်းကိုအားပေးနေကြတဲ့ Fiji ကို Olympic ပွဲတော်မှာစတင်ခင်တည်းရဲ့အခုလ၄ရက်နေ့ကပဲထွက်လာပါတယ်ဗီဒီယိုထဲမှာတော့ Cambridge မြို့သားမင်းသား William က2012ခုနှစ်မှာလန်ဒန်မြို့တော်မှာကျင်းပခဲ့တဲ့ Olympic ပွဲတော်ကိုပြန်ပြောင်းကြည့်နေ2012လန်ဒန်ကဒုနိုင်ငံအားကစားနဲ့ဘလောက်တက်ဝင်ခဲ့တယ်ဆိုတာတွေ့ခဲ့ရတယ်အရွယ်ဆုံးအလွန်အသီးသီးကဒုနိုင်ငံသားတွေ Team GB ကိုတပေါင်းတစ်စီးတည်းအားပေးခဲ့ကြတယ်လို့ပြောပါတယ် Cambridge မြို့သားကတော့ cake ကတော့အားလုံးရဲ့ရှင်ပြိုင်မှုတွေကိုအရင်အားပေးခြင်းမျိုးမဆောင်နိုင်ပါဘူးအားလုံးကံကောင်းကြပါစေလို့ဆုတောင်းပေးထားပါတယ်ဒီဗီဒီယိုအစုံးမှာတော့မင်းသားဟယ်ရီကအကောင်းဆုံးတွေဆောင်ကျင်းပေးနိုင်ပါစေလို့ဆုတောင်းပေးထားပါတယ်။ Rio 2016 Olympic ပွဲတော်ကိုဩဂုတ်လ9ရက်နေ့မှာစတင်ပြီးတော့21ရက်နေ့ထိကျင်းပတော့မှာဖြစ်ပါရှင်။ရုရှားနိုင်ငံကမျိုးချစ်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Art Zona အဖွဲ့ဟာမော်စကိုမြို့တော်က American တန်ရုံရှိမှာအမှုပညာဖန်တီးမှုတစ်ခုလုပ်ပြီးတော့ American သမ္မတ Barack Obama ကိုသူ့ရဲ့မွေးနေ့ဩဂုတ်လ4ရက်နေ့ကြာသပတေးနေ့မှာတက်ရောက်လောင်းပြောင်းခဲ့ပါတယ်။အဲ့အဖွဲ့အမှုပညာရှင်တွေကရုပ်မြင်သံကြားဆက်တွေချပြီးတော့အဲ့ဒီမှာသမ္မတအိုဘားမားသူ့ရဲ့ရှင်းနှစ်တာသမ္မတတဒန်အတွင်းပေးခဲ့တဲ့ဂတိကဝတ်တွေကိုပြထားပါတယ်။သူတို့ပြထားတဲ့ထင်မှာတော့အာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အမေရိကန်တပ်တွေပြန်ရုပ်သိမ်းမဲ့ကိစ္စ၊ရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်မဲ့ကိစ္စ၊ကျူးဘားကအငင်းပွားပွဲ၊ဂွါတာနမိုပင်လယ်အော်အချင်းစကန်ပိတ်တဲ့ကိစ္စတွေပါဝင်ပါတယ်။ဒီပွဲကိုစီစဉ်တဲ့စာကေမက်ထရိုစကင်က
ဒီပွဲကိုစီစဉ်ချက်ကိုဒီနေ့ရာဇဝင်ရဂစ်ပဒီနာအဘမ်ပဒဝစ်တီအတ ोक ရေဝပရာဝလင်းအဲအီပိုအတ ोक မေးဗီဒီမ်စတောဖစီ
သူရဲ့ဂရီတွေကအပြောသက်သက်ပဲဆိုတာကျွန်တော်တို့တွေ့ခဲ့ရပါတယ်လို့ပြောပါတယ်သမ္မတအိုဘားမားကဩဂုတ်လ၄ရက်ကြာသပတေးနေ့မှာအသက်55နှစ်ပြည့်သွားတာဖြစ်ပါတယ်ရှင်fashion လောကကသတင်းတွေထဲမှာတော့ Kevin Klein INC က Belgian designer Ralph Simons ကိုသူတို့ CK ဒီဇိုင်းရဲ့ဖန်တီးမှုအရာရှိချုပ်ဖြစ်တဲ့ခန့်အပ်လိုက်ပါတယ်။သူ့ရဲ့ရိုးရှင်းတဲ့ဒီဇိုင်းတွေနဲ့နာမည်ကျော်တဲ့ Ralph Simons ဟာ Christian Dior fashion design မှာဖန်တီးမှု director လုပ်ခဲ့သူပါ။ အခုသူက Kevin Klein ရဲ့ design မိုင်းရောတစ်ကမ္ဘာလုံးအတွက်ရေးကွက်ကိစ္စရောဆက်သွယ်ရေးနဲ့အမြင်အယုံဖန်တီးမှုလုပ်ငန်းပိုင်းတွေကအကြီးကျယ်ကိုင်တွေမှာဖြစ်ပါတယ်ခုဒီတစ်စိမ့်အတွက်သူ့ရဲ့ပထမဦးဆုံးဖန်တီးမှုလက်ရာတွေကိုတော့2019 South Bank Fashion Show တွေမှာတွေ့ရပါလိမ့်မယ်။ Kevin Klein Collections တွေရဲ့ဒီဇိုင်နာတွေဖြစ်ကြတဲ့ Francisco Costa နဲ့ Italo Zucchelli တို့အလုပ်ထွက်တော့မယ်လို့ AB လာတော့ကညင်ညာခဲ့ပြီးတဲ့နောက် Kevin Klein ကအခုလိုမျိုးဒီဇိုင်နာ Ralph Simons ကိုငှားရမ်းလိုက်တာကိုကြည့်မယ်ဆိုရင် Kevin Klein ကုန်တစ်စိမ့်တွေကိုလူတူတွေရဲ့ဖန်တီးစီမံမှုအောက်မှာတစုတစည်းတဲ့ထားတော့မယ်ပုံပေါ်ပါတယ်။Kevin Klein အမှတ်တံဆိပ်ကိုပိုင်တဲ့ PVH Corporation ကတခြားတံဆိပ်တွေဖြစ်တဲ့ Tommy Hilfiger, Van Heusen နဲ့ Izod တံဆိပ်တို့ကိုလည်းပိုင်ဆိုင်ပါရရှင်။ I hit a wall, I never felt so low, so low, like a waterfall, my tears dropped to the floor, they left a swimming pool, a salted cry.What could I do to change your mind? Nothing. I'm bracing for the pain and I am letting go. I'm using all my strength to get out of this. အကြောက်ကိမာယုံတင်မဲ့ Star Trek ရုပ်ရှင်ရဲ့ဇာဝင်တီးအဖြစ်နဲ့ပါဝင်တဲ့ Rihanna တီဆိုတဲ့ Sledgehammer တခြင်းတစ်ကိုပြီးခဲ့တဲ့ကြာသပတေးနေ့ဇူလိုင်လ9ရက်နေ့ကစပြီး American ပြည်အောင်စုက IMAX ရုပ်ရှင်ရုံတွေမှာပြသပါတယ်ဘာဘီရိုကျွန်းသူရီဟာနာတီဆိုတဲ့ Sledgehammer တချင်းကိုဇွန်လ29ရက်နေ့မှာစတင်ဖြန့်ချီပြီးတော့ Idris Elba, Chris Pine နဲ့ Zoe Saldana တို့ပါဝင်တရုတ်ဆောင်ထားတဲ့ Star Trek Beyond ရုပ်ရှင်စကားအသစ်မှာအဓိကဇာဝင်တေးဖြစ်နေတုံးထားတာပါဒီတချင်းဗီဒီယိုဟာ IMAX ရုပ်လုံးကျွကင်မရာတွေတုံးပြီးတော့အစအဆုံးရိုက်ကူးထားတဲ့ပထမအဦးဆုံးတချင်းဗီဒီယိုဖြစ်တယ်လို့ Paramount ရုပ်ရှင်ထုတ်လွှင့်ရေးကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီတဲ့ချင်းကိုရှီယာဖာလာ Robin Fenty နဲ့ Jesse Shaken တို့ပူးရဲပြီးရေးသားခဲ့တာပါ Star Trek Beyond ရုပ်ရှင်ကားကိုတော့ဇူလိုင်လ29ရက်နေ့မှာစပြီးတော့ရုံတင်ပြသမှာဖြစ်ပါတယ်ရှင် I can survive a life that's without you that's without you yeah and I will rise up from the ashes now the ashes now for the sparrow fly just the crumbs of loving still yeah I was bracing for the pain and then I let it go hey y'all it's Fred I gotta tell you something oh yeah I wanna be a celebrity yeah did that know the end အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet.တတနာရောင်တရင်လာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့တည်ယုံကြီးအစီအစဉ်ကိုအလှည့်ပေးပါရစေ group back အစီအစဉ်မှာတော့ food bright ပညာသင်ဆုနဲ့အင်္ဂလိပ်စာပညာသင်ကြားရေးမဟာဘွဲ့ယူခဲ့တဲ့ Matt Zumpiu ချစ်စောရဲ့ယုံကြည်ရကိုနားဆင်ရပါမယ် Matt Mobiu ကစီစဉ်ပေးထားပါရခင်ဗျာ
အတွေ့အကြုံရသူရှင်တဲ့အားဘဝမှာပေါ့နော်ကျေးဇူးကိုကျေးဇူးခင်ရတဲ့အတွေ့အကြုံလေးအများကြီးရှိတယ်။ဒီမှာပညာသင်ဆုရောက်ရှင်လာတဲ့ဖြစ်ဖြစ်ကိုတက်ချင်တဲ့ကိုတက်ချင်တဲ့ပြင်နန်းတို့ဟိုဘာလို့တက်ချင်တာလဲဖြစ်ဖြစ်ကိုအကောင်းဆုံးကိုအရွေးခံရဖို့ကိုလိုချင်တာရဖို့အတွက်အမြင်နဲ့ကျေးဇူးခင်ရတဲ့အချိန်လေးအများကြီးရှိတယ်ပေါ့နော်။အဲ့ဒါကျေးဇူးတဲ့အခါမှာညီမကသင်ချင်တာကတော့ကိုကအကောင်းဆုံးလုပ်ရမယ်။ဒါမှကိုလိုချင်တဲ့လေဒီမင်းတပ်နိုင်ရောက်ပါလေ။အမျိုးမယုံကြည်တာဒီလိုကြိုးစားတဲ့ခါမှာဟိုသူများတွေနဲ့သူများတွေထက်ဘယ်လိုမျိုးထူးထွန်ပြီးတော့ဘယ်လိုမျိုးဟိုကိုလိုချင်တဲ့တန်းတာရောက်ဖို့ရှင်မြန်မာယုံကြည်ထားတဲ့အချက်တွေမှာအချက်လေးရှိရပါတော့။အဲ့ဒါလေးကိုပြန်ပြီးတော့မျှဝေချင်တာ။အဲဒီမှာတစ်ချက်ကတော့အလိုမျိုးမြန်မာကိုဘာပဲလုပ်လို့ပေါ့နော်အကောင်းဆုံး ကောင်းဆုံးလုပ်တယ်ကိုအတက်နိုင်ဆုံးအကောင်းဆုံးစားတယ်မှာအချင်းကြီးဆိုလို့ရှိရင်လေဒီအလုပ်တစ်ခုရဲ့မှာအတိုင်းမမတ်စိတ်ကိုနှစ်ထားပြီးတော့လုပ်တယ်ပြီးရင်ဟိုနောက်တစ်ခုကကြတော့ညီမယူနစ်ဖြစ်တဲ့ဟာပေါ့နော်ဥမာအများကြီးနဲ့ဒီလေချက်လေးတွေပေါ့နော်အဲ့လိုမျိုးကိုကိုမှကိုအရေးကြံပါးတွေပိုင်ဆိုင်ထားလေအဲ့အဲ့လိုမျိုးလေးစဉ်းစားရပေါ့ဥမာအလုပ်တစ်ခုဟိုသင်တန်းတစ်ခုပဲဒီရှာလာစကောလာရှစ်ဒီအပြင်အတင်းဖြစ်ချင်ရှာတဲ့ခါမှလေအာရှောက်တဲ့ပုံစံလေးမှာပဲအတူတူပဲဆိုရင်တော့မှကိုကကိုကရေးချင်နေပါရေးရှိထားလေဒီကိုရှောက်ချင်တဲ့တင်နေမှာပေါ့နော်ကိုကဘယ်လိုအောင်မြင်မှုတွေရထားလဲဒီလိုမျိုးယူနီပေါ့နော်ပညာနဲ့မတူတဲ့အချက်လေးဘာဖြစ်အောင်လို့ပေါ့နော်ကိုဘဝမှာအလိုအားဖြစ်ထားတာပေါ့ကိုကအမစူးစမ်းထားတဲ့အဲ့ဟာလေးကိုညီမအမြင်စဉ်းစားတယ်။ပြန်နောက်ဆက်ဘယ်လုပ်လဲလို့ပေါ့နော်ကိုကအမြင်ဟိုစိတ်ကူးလေးညာအမြင်စမ်းကတဲ့စိတ်ကူးလေးနဲ့ဖြစ်အောင်အမြင်စူးစမ်းတယ်ပညာနဲ့မတူအောင်ပေါ့နော်အမ creative ဖြစ်တဲ့ပုံစံပေါ့အမဆိုလို့ရှိရင်ညီမ project ဒီ assignment တွေလုပ်တယ်ဆိုလို့ရှိရင်လေကိုကအကောင်းဆုံးလုပ်တဲ့အပြင်ကိုဒါလေးယူဘယ်လိုထပ်ပြီးတော့မတူတဲ့ပုံစံနဲ့လုပ်ရမယ်ဆိုတဲ့ဟာယူညီမဆိုင်လေးအများကြီးထပ်ပြီးတော့လေ့လာရဲအဲနောက်ပြီးတော့နည်းနည်းတွေတုံးပြီးတော့လေရှာပြီးတော့မှကိုကဘယ်လိုမျိုးလေးဆက်ဆံကြကြလေးဖြစ်အောင်လုပ်မယ်ဆိုပြီးတော့အကောင်းဆုံးဖြစ်အောင်လုပ်နောက်တစ်ခါကျတော့ညီမကဘေးအရာဘယ်လိုလုပ်ပေါ့နော်ဒီကိုလုံးတဲ့အရာအဒီတာပန်းတိုင်းပေါ့ကိုလူချင်းတဲ့ပန်းတိုင်းကိုစိတ်ကြီးမှအမြင်တဲ့ဒီဇိုင်းနဲ့မနဲ့ချမှတ်ထားတယ်။တင်တဲ့လေကြောက်ကြာကြီးတက်နေရယ်ပညာသင်ပြီးရောက်ပြီးတော့ဟောဥမာရှောက်နေရဲ့ကာလာရီမှာလေငါဒီကိုကဒီစုကိုလူချင်းတဲ့စိတ်ပေါ့နော်ကိုလူချင်းတဲ့ပညာကြီးပန်းတိုင်းကိုအမြင်နဲ့ချမှတ်ထားပြီးတော့အဲ့ဒီဟာအတိုင်းလေးလုပ်တယ်ဒီနောက်ဆုံးချက်ကတော့ညီမအမြင်နဲ့ကိုယ့်ရဲ့စိတ်အားထက်သန်မှုကိုအရင်ယုံကြည်ပြီးမကိုတကယ်လို့ဒီတစ်ခုလိုချင်ဘူးဆိုလို့ရှိရင်အဲ့ကိုယ့်ရဲ့စိတ်ကွာအရင်ကျင်းလို့ရှိရင်ကိုဒီဟာကိုရမယ်ဆိုတဲ့ဟာညီမအရင်ယုံကြည်ရဲ့အဲ့တော့ကိုကတစ်ခုခုရကျင်လို့ရှိရင်ညီမဟိုရဖို့အတွက်ကိုကအမြင်နဲ့ရှုလဲကြည့်ကြရဲ့ဆဲရှိဖို့ရောသိခံဖို့ရောပေါ့နော်အများကြီးလိုတာပေါ့ဒါပေမဲ့အထူးကြတော့ကိုလိုချင်တဲ့အဲ့ဟာလေးကိုလည်းမရခဲ့လို့ရှိရင်ညီမဘုရားမှာလည်းအုံမျိုးအရှုံးမျိုးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမျိုးစိတ်ထဲကြမတော့ဘူးเนาะဟိုအဲ့ဒီဟာကိုစိတ်ထဲမှာငြင်းခုနလို့အစမ်းစိတ်စွမ်းအားလုံးနဲ့ဒီဟာကိုရကျင်တယ်ဆိုတဲ့ဟာလေးမပြောက်ပြတ်သွားအောင်ပေါ့ထင်တယ်ပြီးတော့ကြိုးစားကြအောင်เนาะအဲ့ဒါဆိုရင်ကိုလိုချင်တဲ့ဒီမဲ့ချက်တန်းနဲ့ငြင်းချောက်ပါပါညီမယုံကြည်ရတာဒါလေးပါပဲကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ဖြစ်ပါရယ်ခင်ဗျာအခုတော့ဒီကျွန်တော်တို့အစီအစဉ်နေမှာကြာခင်ပြီးဆုံးတော့မှာမို့အကြံနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးရမှာခင်ဗျာ
ပါကစ္စတန်နိုင်ငံနောက်တော်မှာရှိတဲ့ကွတာမြို့ရဲ့စစ်ရုံးဝင်အတွင်ပြင်းထန်တဲ့ဘုံတလုံးဒီကနေ့ပောက်ကွဲရာက၈နေအများစုပါဝင်အနည်းဆုံးလူပေါင်း60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရကြောင်းမျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါရယ်ဒဏ်ရာရသူတွေနဲ့20ကျော်လောက်ကစိုးရိမ်ရတဲ့အခြေအနေမှာရှိနေကြကြောင်းသေဆုံးသူရေအတွက်ပုံများလာနိုင်တယ်လို့လည်းစစ်ရုံးတာဝန်ရှိသူတွေကပြောပါရယ်စီရီးယားနိုင်ငံမြောက်ပိုင်းအလပ်ပုံမြို့မှာသတင်းပတ်နဲ့ချီပြီးအစိုးရတပ်တွေကဝန်းရံပိတ်ဆို့ထားတာတွေကိုချုပ်ပေါက်နိုင်ပြီလို့တပုံတွေဘက်ကပြောဆိုနေတာမှန်မှန်မှုလို့စစ်တပ်ကညင်းဆိုလိုက်ပါတယ်အစိုးရတပ်တွေရဲ့ပိတ်ဆို့မှုကိုတပုံတွေကချုပ်ပေါက်နိုင်ရုံပြောဆိုချက်ကိုအစိုးရပိုင်းစံနာသတင်းဌာနကဒီကနေ့တင်းတင်းလာနေမှာပဲခြေပါခဲ့တာပါ Republican Party သမ္မတလောက် Donald Trump ဟာအကောင့်တုတ်တွေရှာချရေးစီးပွားရေးလုပ်ငန်းတွေပေါ်အစိုးရကထိန်းချုပ်မှုတွေရောပါရေးလူလက်တန်းစားအလုပ်သမားတွေအတွက်အခွင့်အလမ်းတွေဖန်တီးရေးစတဲ့သူ့ရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကတနင်္လာနေ့စီရင်ခီးစဉ်တွင်ပြောဆိုသွားပါတယ်။ပြန်ပြက်ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ကတော့ဖလော်ရီဒါပြည်နယ်မှာဒီကနေ့ပဲစီရင်ခီးစဉ်ကိုထွက်ခဲ့ပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲဒီကနေ့တင်းတင်းလာနေတဲ့ပြိုင်ပွဲတွေမှာတော့အမေရိကန်ပြည်ထောင်စုကရွှေတစိ3ခု၊ငွေတစိ5ခု၊ကြေးတစိ4ခုနဲ့စုတစိအများဆုံးရထားပြီးထိပ်ဆုံးနေရာမှာရှိနေပါတယ်။သူနောက်မှာတော့တရုတ်နိုင်ငံကရွှေ3၊ငွေ1၊ကြေး3နဲ့စုတစိဒုတိယအများဆုံးရထားပြီးတော့အော်စတြေးလျနိုင်ငံကတော့ရွှေ3၊ကြေး3နဲ့တတိယအများဆုံးနေရာမှာရရှိနေတာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကောင်းလင်းကကြေညာပေးခဲ့တာပါခင်ဗျာဒီကနေ့ညအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘီလ်ဘာဘာဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဒီညအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါအခုထုတ်လင်းပေးတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးမှာဖြစ်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးပျော်ရွှင်စရာညချမ်းဖြစ်ပါစေခင်ဗျာ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.